Welcome to the Voice of America in Burmese.
Mingla mena khima shin. Washington myo VOA American tan ga ni 2016 khu ni April 28 ye October ni nen khin season rwe ko Myanmar sanaw chain minet 6 nai ga ni 9 nai thi line meter 24 32 ne 40 ru ga ni dai yai thong lwin twa ma ba shin. မအင်ဂျင်နိုင်မ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှထူးခြားတဲ့သတင်းတွေကတော့အင်္ဂါနေ့ကအမေရိကန်နိုင်ငံအရှိဘက်ခြမ်း၅ပြည်နယ်မှာပါတီတွင်းသမ္မတကိုယ်စားလှယ်ရွေးချယ်မှုတွေကျင်းပပါတယ်တောင်ဆူဒန်တပုံခေါင်းဆောင်ဟာဒုသမ္မတအဖြစ်တန်းသစ်စာကျင်းဆိုလိုက်ပါပြီတောင်ဆန်းစုကြည်ဟာအပြစ်ခတ်ရစေရေးကိစ္စရတဲ့ကိုဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မနက်နဲ့ခြမ်းနဲ့တူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုစောဝင်းလိုက်ဟုတ်ပါတယ်နေပြည်တော်မှာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဥဆောင်ဖို့အရင်အစိုးရဖွဲ့စည်းခဲ့တဲ့အပြစ်ခက်ရစဲရေးဆိုင်ရာကော်မတီနဲ့တွေ့ဆုံတော့မှာဖြစ်ပါတယ်ဒီပေါ်မှာလက်နက်ကိုင်တိုက်ပွဲတွေဖြစ်နေတဲ့အဖွဲ့တွေရဲ့တုံ့ပြန်ချက်တွေဘယ်လိုရှိပါသလဲ
အခုဒီဒေါက်ဆန်းစုကြည်အနေနဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုသူကိုယ်တိုင်လုပ်တော့မယ်ဆိုလို့ရှိရင်တော့ဒါတော်တော်ဝမ်းသာစရာကောင်းတဲ့ကိစ္စပြကျွန်တော်တို့ကတော့ဒါကြိုးဆိုတယ
်တရင်းဒါကတော့ရခိုင်တပ်မတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောသားတာပါတရင်းစီစဉ်အပြီးမှာအပြည့်စုံကိုကြားကြရမှာပါရှင်နောက်ပိုင်းမှာလည်းအရှင်ကံပီရခေါ်ကိုညီညီလွင်ကိုထောင်တန်းချမှတ်လိုက်တဲ့တရင်းကိုလည်းကြားဖို့ရှိပါတယ်ဒါအပြင်ဒီအမေရိကန်ပြည်ထောင်စုအရှေ့မြောက်ဘက်ကပြည်နယ်၅ခုမှာပါတီတွင်သမရလောင်းပနာမရွေးကောက်ပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့မနက်နာချန်တို့ကပြောပြပါအောင်ရှင
်။အမေရိကန်နိုင်ငံရဲ့အရှိဘက်ခြမ်း၅ပြည်နယ်ဖြစ်တဲ့ Connecticut, Delaware, Maryland, Pennsylvania နဲ့ Rhode Island ပြည်နယ်တို့မှာအင်္ဂါနေ့ကပါတီတွင်သမ္မတကိုယ်စားလှယ်လောင်းပနားမရွေးချယ်ပွဲတွေကိုကျင်းပနေပြီဖြစ်ပါတယ်။ဒီပြည်နယ်ရွေးကောက်ပွဲတွေရဲ့ရလဒ်တွေဟာထိတ်ကပြင်းနေကြတဲ့ Republican နဲ့ Democrat သမ္မတကိုယ်စားလှယ်လောင်းတွေရဲ့အနေအထားကိုအထောက်အကူပြုနိုင်တယ်လို့ကိုယ်စားလှယ်လောင်းတွေအပေါ်ထောက်ခံမှုကိုလည်းပြောင်းလဲစေနိုင်တယ်လို့ယူဆကြပါတယ်။ Republican billionaire တထေးကြီး Donald Trump အနေနဲ့ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့ကိုယ်စားလှယ်မဲ1,239မဲရရှိနိုင်ဖို့ဒီပြည်နယ်၅ခုစလုံးမှာအနိုင်ရဖို့လိုအပ်ပါတယ်။သူရဲ့ပြိုင်ဘက် Texas ပြည်နယ်အထက်လွှတ်တော်မှာ Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ကပူးပေါင်းပြီးတော့ Hunter ဖို့ကြိုးပမ်းနေကြပါတယ်။လက်ရှိမှာတော့ Democrat Party ကသမ္မတကိုယ်စားလှယ်လောင်းအဖြစ်ရှင်ပြိုင်နေတဲ့ Hillary Clinton ဟာသူ့ပြိုင်ဘက် Bernie Sanders ပေါ်အတော်လေးအသာစီးရနေပါတယ်။ American Republican Party အတွင်းသမ္မတကိုယ်စားလှယ်လောင်းရွေးချယ်ပွဲတွေပြုလုပ်တဲ့ပြည်နယ်၅ခုစလုံးမှာ billionaire တထည်ကြီး Donald Trump အနိုင်ရဖို့မျှော်လင့်ထားတဲ့နေ့မှာပဲ Republican ဒါမှမဟုတ် Republican ဘက်ရင်းနဲ့မဲပေးသူတွေရဲ့ထောက်ခံမှုအရေအတွက်ဟာ50ရာခိုင်နှုန်းအထိရှိသွားပြီလို့ NBC သတင်းဌာနနဲ့ Survey Monkey တို့ပူးတွဲပြုလုပ်တဲ့လူမှုစစ်တမ်းမှာဖော်ပြထားပါတယ်
။တောင်ဆူဒန်သဘောင်ကောင်းဆောင် Reed Macha ဟာမြို့တော်ကိုအင်္ဂါနေ့ကပြန်ရောက်လာပြီးတော့နိုင်ငံရဲ့ဒုသမ္မတတဦးဖြစ်နေတဲ့ကျန်းသစ္စာကျင်းဆူခဲ့ပါတယ်။မာချာပြန်ရောက်လာတဲ့အတွေ့အတိုင်းပြီးမှလာပေါင်း30ကျော်ဖြစ်ပွားနေတဲ့ပြည်ရင်းစစ်အဆုံးသက်ရေးအစိုးရနဲ့သဘောတူချာမှနစ်ကလက်မှတ်ရေးထိုးခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုတိုးတက်အောင်ဆောင်ရွက်နိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေတိုးလာစေခဲ့ပါတယ်။ကျန်းသစ္စာကျင်းဆူပြီးတဲ့နောက်သမ္မတဆာဗာကီယာကသူနဲ့မာချာတို့နှစ်ဦးငြိမ်းချမ်းရေးသဘောတူညီချက်မှာပါဝင်တဲ့အတိုင်းအမျိုးသားညီညွတ်ရေးကြားဖြတ်အစိုးရတရဖွဲ့စည်းဖို့ချက်ချင်းအကောင့်ထက်ဖို့ဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။ဒီစီဇန်ကသာညီညွတ်မှုနဲ့အောင်မြင်မှုလမ်းကြောင်းပေါ်တောင်ဆူဒန်နိုင်ငံပြန်သွားနိုင်ဖို့တခုတည်းသောယူရချက်ဖြစ်တယ်လို့သူကပြောဆိုခဲ့တယ်လို့ဒုသမ္မတမာချာကလည်းသမ္မတကီယာနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းကတိပြုခဲ့ပါတယ်။
အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိတဲ့ IS Islamic State ကြောအဖွဲ့နဲ့ပူးပေါင်းတိုက်ခိုက်ဖို့အတွက်နိုင်ငံခြားကနေရောက်လာကြတဲ့တိုက်ခိုက်ရေးသမားအရေအတွက်ဟာအရင်နှစ်ကတည်းကဆိုင်တိတိတလာကြဆင်းသွားတယ်လို့ American ဗိုလ်မှူးကြီးတူကပြောကြားလိုက်ပါတယ်။သူအီရန်နိုင်ငံမှာစတင်တာဝန်ထမ်းဆောင်တဲ့2015ခုနှစ်နှစ်လယ်ပိုင်းအချိန်လောက်က IS အဖွဲ့မှဝင်ရောက်တိုက်ခိုက်ဖို့အတွက်အီရန်နဲ့ဆီးရီးယားနိုင်ငံတွေကိုရောက်လာကြတဲ့နိုင်ငံခြားသားအရေအတွက်ဟာတလမှာ1500ကနေ2000ကြားရှိခဲ့တယ်လို့အမေရိကန်ဥဆောင်တဲ့ IS အဖွဲ့တိုက်ခိုက်ရေးညွန်မောင်းအဖွဲ့ရဲ့စစ်စင်ရေးနဲ့ထောက်လှမ်းရေးဌာနအကြီးအကဲဒုတိယအကြီးအကဲဗိုလ်မှူးကြီးပီတာဂတ်စတန်ကတယ်လီဖုန်းနဲ့ပြုလုပ်တဲ့မင်းမြန်ကန်အတွင်သတင်းတောက်တွေကိုပြောပါတယ်ရန်သူတွေကိုတစ်နှစ်လောက်တိုက်လာပြီးတဲ့လက်ရှိအခြေအနေမှာတော့ခံမှန်းကြီးတလမှာ200လောက်အထိကျဆင်းသွားပြီလို့ဂတ်စတန်ကပြောပါတယ်
အ မျိုးသားလုံခြုံရေးကိုထိခိုက်စေတဲ့ဆွဲချက်တွေနဲ့အီရန်သတင်းတော်၄ဦးကိုထောင်ချလိုက်တဲ့အကြောင်းသူတို့ရဲ့ရှင်းနေတွေကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။ထောင်နဲ့၅နှစ်ကနေ၁၀နှစ်ထိအပြစ်ပေးခဲ့တဲ့တရားရုံးဆုံးဖြတ်ချက်ကိုအယူခံဝင်နိုင်တယ်လို့လည်းအစိုးရပိုင်းသတင်းမီဒီယာတွေကဆိုပါတယ်။ဖမ်းဆီးအပြစ်ပေးခံရတဲ့အမျိုးသမီး၂ဦးနဲ့အမျိုးသား၄ဦးဟာအီရန်သတင်းမီဒီယာနဲ့လူမှုကွန်ရက်တွေမှာလောက်ကိုင်းနေသူတွေဖြစ်တယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်။အမျိုးသမီးသတင်းတော်အဖရင်ချစ်ဆက်ကထောင်နဲ့၅နှစ်ဒါဗော့အစဒီကထောင်နဲ့၁၀နှစ်အာဆန်မာဇန်ဒါရနီက၇နှစ်အာဆန်ဆာဖာရာဇီက၅နှစ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။ကျန်တဲ့နောက်တဦးဖြစ်တဲ့အစ္စာဆာဟခစ်ရဲ့ကံကြမ္မာနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါတဲ့နေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ဟာညဉ့်ညိုင်းလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်ဖြစ်အရင်သမ္မတဦးသိန်းစင်အစိုးရအဖွဲ့ဖွဲ့စည်းခဲ့တဲ့အပြစ်ခတ်ရဆေးဆိုင်ရာပူးတွဲစောင့်ကြည့်ကော်မတီနဲ့ဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံမှာဖြစ်ပါတယ်တောင်းဆန်းစုကြည်အနေနဲ့ဒီကော်မတီအပေါ်ဘယ်လိုသဘောထားသလဲနောက်ဘယ်လိုပူးပေါင်းဆောင်ရွက်ပြီးလုတ်ဆောင်သွားနိုင်မလဲစရတွေကိုဆွေးနွေးမှာဖြစ်တယ်လို့အဖြစ်ခရဆေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ရဲ့လက်ရှိဥက္ကဋ္ဌဒုတိယဗိုလ်မှူးကြီးရာပြည့်ကမနေ့ကနေပြည်တော်မှာစတင်ကျင်းပတဲ့၅ချိန်မြောက်ကော်မတီ CEO မှာပြောပါတယ်ဒေါ်ဆန်းစုကြည်ဟာသူ့ရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ပြောကြတဲ့မြန်မာနေတိကူမင်ငွန်းထဲမှာညီညာရေးတည်ဆောက်မှုဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်ရင်အရင်အစိုးရအကောင့်ထဲပေါ်ခဲ့တာတွေကိုဖြစ်ပယ်လို့မရဘူးလို့ထည့်သွင်းပြောကြပြီးနောက်ပထမဆုံးအကြိမ်အဖြစ်သမ္မတဦးသိန်းစိန်လက်ထက်မှာဖွဲ့စည်းခဲ့တဲ့အဖြစ်ခရဆေးရေးကော်မတီနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဦးသိန်းစိန်အစိုးရအဖွဲ့ဟာအရင်အစိုးရလက်ထက်တွေတုန်းကလိုမဟုတ်ဘဲပြည်ရင်းညီညာရေးအတွက်အပြစ်ခတ်ရဆေးရေးစတင်ပြီးဆောင်ရွက်နိုင်ခဲ့တဲ့အပေါ်မှာတံမိုးထားကြောင်းနဲ့ဆက်ပြီးပြည်မြောက်အောင်အားလုံးပါဝင်နိုင်ရေးကြိုးစားတော့မှာဖြစ်တယ်လို့လည်းဒေါက်တာဆန်းစုကြည်ကသူ့ရဲ့နေသိကူမင်းကွန်းထဲမှာပြောကြားခဲ့ပါတယ်။ GMC ကော်မတီမှာ NCA လက်မှတ်မှာ MCA မှာလက်မှတ်ထိုးထားကြတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖို့အပါအဝင်စစ်တပ်နဲ့အရင်အစိုးရကကိုယ်စားလှယ်တွေပါဝင်ကြပါတယ်။
မြန်မာနိုင်ငံမှာဧပြီလ19ရက်နေ့ကစတင်ဖြစ်ပေါ်ခဲ့တဲ့လေပြင်းတိုက်ခိုက်မှုနဲ့မိုးသည်ကြွေကြာမှုတွေကြောင့်မန္တလေးတိုင်းစကိုင်းတိုင်းရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းကမြို့နယ်ပေါင်း40ကျော်မှာကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ပြီးလူအများပြားလည်းသေဆုံးခဲ့တယ်လို့အိုချာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရုံးကကြေညာချက်ထုတ်ပြန်ပါတယ်။အင်ဂျီပေါင်း1100ကျော်လုံးဝပျက်စီးသွားပြီးနောက်ထပ်11600လည်းထိခိုက်ပျက်စီးခဲ့တယ်လို့မြမအစိုးရကထုတ်ပြန်တဲ့သတင်းကိုကိုးကားပြီးတော့အိုချာရဲ့ကြေညာချက်ကဖော်ပြထားပါတယ်။ကချင်ပြည်နယ်အတွင်းမှာလေပြင်းတိုက်ခတ်ခဲ့တဲ့အတွက်ဒုက္ခသည်တွေခိုးလုံနေတဲ့စခန်းတွေပျက်စီးသွားတယ်လို့လည်းဆိုပါတယ်။ရာသီဥတုဆိုးဝါးမှုတန်ကြောင့်စိုက်ပျိုးသဏ္ဍာန်တွေလည်းအများအပြားပျက်စီးဆုံးရှုံးခဲ့ပြီးတရိတ်ဆန်တွေလည်းသေဆုံးခဲ့ပါတယ်။လာမယ့်ရက်ပိုင်းအတွင်းမှာလည်းဆိုးဝါးတဲ့ရာသီဥတုတန်ခံခဲ့ရတဲ့ဒေသတွေမှာမိုးသက်လေပြင်းတိုက်ခတ်နိုင်တဲ့အကြောင်းမိုးစလဌာနကသတင်းထုတ်ပြန်ထားပါတယ်။
တပုံအဖွဲအဖြစ်ကနေလူတွေကိုပြန်ပေးဆွဲပြီးငွေနဲ့ပြန်ရွေးဖို့တောင်းဆိုနေတဲ့အဖွဲဟာဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာမကြသေးခင်သတင်းပတ်တွေအတွင်းသူတို့ရဲ့ပြန်ပေးဆွဲမှုတွေကိုပုံမှုလှုပ်ဆောင်လာနေတာမှာနိုင်ငံသားတွေကိုပြန်ပေးဆွဲပြီးအခုနောက်ဆုံးကနေဒါနိုင်ငံသားဒဇာကန်တဦးကိုခေါင်းဖြတ်တတ်တဲ့အထိဖြစ်လာခဲ့ပါတယ်။အဘူဆာရဲ့အဖွဲဝင်တွေကိုအပူတပြင်းလိုက်လံရှာဖွေဖမ်းဆီးသွားမယ်လို့ဖိလစ်ပိုင်စစ်တပ်နဲ့ရဲတပ်ဖွဲ့ကပူးတွဲကြေညာချက်ထုတ်ပြန်ပြီးတနိထံပြုလိုက်ကြပါတယ်။1992ခုနှစ်မှာအယ်ခေဒါအဖွဲ့ရဲ့ငွေကြေးအထောက်အပံ့နဲ့စတင်ခဲ့တဲ့ဒီအဖွဲ့ဟာသူတို့ရဲ့မူလခံယူချက်တွေကိုဆွန့်လွတ်ပြီးငွေကြေးအမြောက်အများရနိုင်တဲ့ပြန်ပေးဆွဲရတွေကိုဦးစားပေးလှုပ်လာနေကြတာပါ။ဒီအဖွဲ့ဟာပြန်ပေးငွေရနိုင်ဖို့အတွက်ဖိလစ်ပိုင်နိုင်ငံသားတွေအပါအဝင်နိုင်ငံသား20လောက်ကိုလည်းထိမ့်သိမ်းထားတယ်လို့ယုံကြည်ရပါတယ်။နောက်ဆုံးဖြစ်သွားခဲ့တဲ့ပြန်ပေးဆွဲမှုတွေကြောင့်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်တို့ကလည်းအဘူဆာယက်လိုအဖွဲ့အစည်းတွေအများဆုံးလှုပ်ရှားတဲ့ဖိလစ်ပိုင်နိုင်ငံမင်ဒါနာဝကျွန်းကိုခီးမသွားကြဖို့သတိပေးချက်ထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်အစိုးရအနေနဲ့2014ခုနှစ်ကစလို့အဘူဆာယက်အဖွဲ့အပေါ်စစ်ဆင်ရေးတွေတိုးမြင့်လှုပ်ဆောင်လာခဲ့ကြောင်းရဲတပ်ဖွဲ့ပြည်သူ့ဆက်ဆံရေးဌာနအကြီးအကဲနိုဝဲဒီတိုယာတိုကထောက်ပြခဲ့ပါတယ်။
Papua New Guinea တရားရုံးတော်ကနေနိုင်ငံမြောက်ပိုင်း Manus ကျွန်းမှာခေလုံခွင့်လျှောက်ထားသူတွေကို Australia နိုင်ငံကဖမ်းဆီးထိန်သိမ်းထားတာဟာတရားမဝင်ဘူးလို့ဆုံးဖြတ်လိုက်ပါတယ်။အခုလိုခေလုံခွင့်လျှောက်ထားသူတွေပေါ်ဖမ်းဆီးထိန်သိမ်းမှုဟာလူပုဂ္ဂိုလ်တဦးချင်းရဲ့လွတ်လပ်ခွင့်နဲ့ပတ်သက်တဲ့ဖွဲ့စည်းပုံဆိုင်ရာအခွင့်အရေးကိုချိုးဖောက်ခြင်းဖြစ်တယ်လို့တရားရုံးတော်ကအင်္ဂါနေ့မှာဆုံးဖြတ်ခဲ့တာပါ။ခေလုံခွင့်လျှောက်ထားသူ800ကျော်ကိုထိန်သိမ်းရေးစခန်းမှာဖမ်းဆီးထိန်သိမ်းထားတာဟာထိန်သိမ်းထားတာတွေအဆုံးသက်ရေးချက်ချင်းအရေးယူဆောင်ရွက်ဖို့အတွက်ကိုလည်းဩစတြေးလျနဲ့ပပူဝါနယူဂီနီအစိုးရနဲ့နှစ်ရက်စလုံးကိုအမိန့်ထုတ်ပြန်လိုက်ပါတယ
်ကိုစောဝင်းလိုက်တဲ့မနက်နာချန်တို့ကသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းလွှာတွေကိုနားဆင်ရမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်ဖြစ်အရင်သမရဦးသိန်းစိန်အစိုးရဖွဲ့စည်းခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC နဲ့ဒီကနေ့ဗုဒ္ဓဘုရားနေ့လယ်ပိုင်းမှာတွေ့ဆုံတော့မှာပါသူ့အနေနဲ့ဒီကော်မတီပေါ်မှာဘလို့သဘောထားလဲနောက်ဘလို့ပူးပေါင်းဆောင်ရွက်ပြီးသွားနိုင်မလဲဆိုတာတွေကိုတော့ဆွေးနွေးမှာဖြစ်တဲ့အကြောင်းမနေ့ကနေပြည်တော်မှာကျင်းပတဲ့ကော်မတီအစည်းအဝေးမှာဥက္ကဋ္ဌဖြစ်သူဒုဗိုလ်ချုပ်ကြီးရာပြည့်ကပြောသွားပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်ဒေါက်ဆတ်စုကြည်ဟာသူ့ရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ပြောကြားတဲ့မြန်မာနှစ်တစ်ကူမိကွန်းတဲ့မှာငြိမ်းချမ်းရေးတည်ဆောက်မှုဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်ရင်အရင်အစိုးရအကောင့်ထဲပေါ်ခဲ့တာတွေကိုပြစ်ပယ်ဖို့မရှိဘူးလို့ထည့်သွင်းပြောကြားပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်သမရဦးသိန်းစိန်လက်ထက်မှာဖွဲ့စည်းခဲ့တဲ့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီနဲ့တွေ့ဆုံမှာဖြစ်ပါတယ်။အခုလိုဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာလက်ရှိကော်မတီနဲ့ဘလို့ညှိနှိုင်းဆောင်ရွက်သွားမလဲဆိုတာကိုဆွေးနွေးဖို့ရှိကြောင်းအပြစ်ခတ်ရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ရဲ့လက်ရှိဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြေကမနေ့ကနေပြည်တော်မှာစတင်ကျင်းပတဲ့၅ချိန်မြောက်ကော်မတီအစည်းအဝေးမှာအခုလိုပြောသွားပါတယ
်။အစိုးရတက်ကနေပြီးတော့ညီညာရေးအတွက်တာဝန်ယူမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ကျွန်တော်ဖြစ်ဆိုဆွေးနွေးမှုဖြစ်ပါတယ်။ဒီဘက်ကလည်းကျွန်တော်တို့ဘယ်လိုဆွေးနွေးမလဲ။ဘာလို့ဆွေးနွေးမလဲ။ဒါလေးတွေပြည်ကျွန်တော်တို့ညှိနှိုင်းဆောင်ရွက်သွားဖို့ဖြစ်ပါတယ
်။ဦးသိန်းစိန်အစိုးရဖွဲ့ဟာအရင်စစ်အစိုးရလက်ထက်တွေတုန်းကလိုမဟုတ်ပဲတည်ရင်းငြိမ်းချမ်းရေးအတွက်အပြစ်ခတ်ရစဲရေးစတင်ပြီးဆောင်ရွက်နိုင်ခဲ့တဲ့အပေါ်မှာတံပိုးထားကြောင့်နဲ့ဆက်ပြီးပြင်းမြောက်အောင်အားလုံးပါဝင်နိုင်ရေးကြိုးစားသွားမှာဖြစ်တယ်လို့လည်းဒေါက်ဆန်းစုကြည်ကသူ့ရဲ့နှစ်တစ်ကူမိကွန်းမှာပြောဆိုခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဒီသဘောထားကိုကြိုဆိုကြောင်း NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU ကိုစလဲဗိုလ်ချုပ်စောအိုက်ဇက်ဖိုးက GMC ကော်မတီအစည်းအဝေးမှာအခုလိုပြောသွားပါဗျ။
ကျွန်တော်တို့ပထမဆုံးသမ္မတဒီဥစေဆုံးလက်ထက်မှာပဲဒီအစည်းအဝေးကိုပထမဆုံးရရှိခဲ့တာဖြစ်ပါတယ်။နောက်တက်လာတဲ့အစိုးရသမ္မတဒီအပြည့်အချင်းကြောနဲ့ဒီကကျွန်တော်ရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကြီးတော်ဆန်းစစ်ကြည့်လို့ပါလေဒီကျွန်တော်ရဲ့ငြိမ်းချမ်းဖြစ်စဉ်တွေကိုဆက်လက်ပြီးတော့အကောင့်တွေပေါ်လာမယ်လို့ပြောကြတဲ့အတွက်ကျွန်တော်ကဝန်ဆောင်တာကြိုးစားပါတယ်အခုကကျွန်တော်တို့လက်မှတ်ထိုးထားတဲ့အဖွဲ့တွေကအရှိတ်ဖွဲ့ပဲရှိနေတဲ့အတွက်ဒီလိုမှငြိမ်းချမ်းရဖို့ဆိုတာဒီပြင်အဖြစ်ကရစဲရေးကိုကျွန်တော်တို့အနေနဲ့လက်မှတ်မထိုးသေးတဲ့ဒီပြင်အဖွဲ့စည်းတွေလည်းပါဝင်လာဖို့ကျွန်တော်ကဆန္ဒပြပါတယ
်ဒီအတော်အတွင်းမှာပဲကိုကက်လက်နက်ကိုင်အဖွဲ့ MNDAA တအောင်းတက်မတော် TNLA နဲ့ရခိုင်တက်မတော် AA အဖွဲ့တို့ကနေဒုတိယဗိုလ်ချုပ်ကြီးဟောင်းခင်စောဦးဦးဆောင်နဲ့အရင်အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့အလွတ်တဘောမတွေ့ဆုံနိုင်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ရခိုင်တက်မတော် AA ရဲ့ပြောခွင့်ရပုဂ္ဂိုလ်ခိုင်သူခါက VOA ကိုအခုလိုပြောပါတယ
်။အဲ့ဒါအဓိကကတော့ကျွန်တော်တို့ဒီကျွန်တော်တိုင်းရင်းသားညီကိုတွေရဲ့ဒေတာတွေတော့တော်တော်များများမှာဒီမြန်မာတပ်မတော်ဘက်ကနေပြီးတော့ထိုးစစ်တွေဆက်ပြီးတော့လုပ်နေတယ်။ဟိုနောက်ပြီးလို့ရှိရင်အခုထူးသဖြင့်ကတော့ကျွန်တော်တို့ရခိုင်ဒေတာမှာဆိုလို့ရှိရင်လည်းဒါမြန်မာတပ်မတော်ဘက်ကနေကျွန်တော်တို့ရခိုင်တပ်မတော်ကိုအပြုတ်တရေးဆိုပြီးတော့ကြွေးကြော်ပြီးတော့မှလက်ရှိမှာထိုးစစ်တွေအကြီးကြီးလုပ်နေတာရှိတယ်။ဆိုတော့အဲ့ဒါကြောင့်မို့လို့ဒီလိုထိုးစစ်တွေဒီအကြီးကြီးလုပ်နေတဲ့ကာလမျိုးမှာကျွန်တော်တို့အနေနဲ့ဒါအလို့တဘောမတွေ့တဲ့ဘူးဆိုပြီးတော့ဆုံးဖြတ်တဲ့အတွက်ကြောင့်မလို့ဒါမတွေ့တော့ဘူးဆိုပြီးတော့ထုတ်ပြန်တာဖြစ်ပါ။
အဲ့တော့ပြည်တွင်းမှာတော့ငင်းကြဲရေးကိုအခုဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တော့မယ်ပေါ့နော်။ဒီဒေါက်ဆန်းစုကြည်ဦးဆောင်မဲ့ဒီငင်းကြဲရေးနောက်အပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီးတော့ဘာတွေမျှော်လင့်ထားလဲဒီပေါ်မှာဘယ်လိုမြင်ပါလဲရှင်
။ဒါကတော့ကျွန်တော်တို့ကတော့အစကတည်းကလည်းဒီပြောပြီးသားရှိတယ်ဗျ။ဟ ဟိုနှစ်ပေါင်း94နှစ်အတွင်းမှာပထမဦးဆုံးတက်လာတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒါကြိုးစိုးတဲ့ဝန်တာပါတယ်ဆိုတဲ့အကြောင်းကျွန်တော်တို့ဘက်ကထုတ်ပြန်လာပြီးသားရှိတယ်။အခုဒီဒေါအောင်ဆန်းစုကြည်အနေနဲ့ဒီငင်းကြိုင်းလုံငန်းရှင်တွေကိုသူကိုယ်တိုင်လှုပ်တော့မယ်ဆိုလို့ရှိရင်တော့ဒါတော်တော်ဝန်တာစရာကောင်းတဲ့ကိစ္စပြ။ကျွန်တော်တို့ကတော့ဒါကြိုးစိုးတယ်
အခုသူကိုယ်တိုင်ဥဆောင်မယ်ဆိုပေမဲ့တစ်ဖက်မှာလည်းစစ်တပ်နဲ့ကထိတိုက်တွေ့နေရတဲ့ခါကျတော့အခက်အခဲတွေရှိလာနိုင်မှာရှင
်ကျွန်တော်တို့အမြင်ကတော့လေအခုတက်လာတဲ့ဒါအစိုးရကဒါမြန်မာတပ်တော်ပေါ်မှာဘလောက်ထိနေပြီးတော့သူသူ့နေနဲ့ညှိနှိုင်းလို့ရနိုင်မလဲမြန်မာတပ်မတော်ကိုအစိုးရအနေနဲ့ဘလောက်ဟိုထိန်းချုပ်နိုင်တယ်လဲဆိုတဲ့ပုံမှာအများကြီးမူတည်တယ်ဗျ
ဒါကတော့ရခိုင်တက်မတော် AA ရဲ့ပြောခွင့်ရပုဂ္ဂိုလ်ခိုင်သူခက VOA ကိုပြောသွားတာပါရှင်သူရဦးရွှေမန်းကစစ်တက္ကသိုလ်ကျောင်းစင်အရာရှိတွေကိုရည်ညွှန်းပြီးတော့လူမှုမီဒီယာကွန်ရက်ကနေရေးသားခဲ့တာဟာစစ်တပ်တွင်သွေးကွဲစီပြီးတက်မတော်ပြိုကွဲရေးကိုလှုပ်ဆောင်နေတယ်လို့မြမတက်မတော်ကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒါဟာတီခိုင်ပြိုးပါတီတွင်အကွဲပြဲကိစ္စမှာတက်မတော်ကတိတိတသာပါဝင်လာတာဖြစ်တယ်လို့သုံးသပ်ကြတယ်လို့စစ်တပ်နဲ့ပြည်သူကြားနှိဆက်အောင်ကြိုးပမ်းချက်တွေကိုတက်မတော်ဘက်ကလက်ခံခြင်းပုံမရဘူးလို့သုံးသပ်သူတွေလည်းရှိပါတယ်။ကိုညံဝင်းအောင်ကဆက်ပြီးတော့တင်ပြမှာပါရှင
်။စစ်တပ်ကသူဘူလောင်းတင်နန်းအမှတ်စဉ်17ကျောင်းဆင်းခဲ့တဲ့48နှစ်မြောက်ကျောင်းဆင်းပွဲနေ့အထိမ်းအမှတ်တွေရည်ညွှန်းပြီးတက်မတော်အရာရှိတွေအနေနဲ့ပြည်သူကဘာကိုလိုချင်တယ်၊ဘာဖြစ်ချင်တယ်ဆိုတာသိသင့်ပြီဖြစ်ကြောင်းတမရတော်သားတွေကိုပြည်သူနဲ့တိုင်းပြည်ကကြွေးမွေးမြေတောင်မြှောက်ခဲ့တာဖြစ်ကြောင်းတမရတော်သားတွေဟာနိုင်ငံနဲ့နိုင်ငံသားတွေပေါ်တစ္ဆာရှိရမှာဖြစ်ကြောင်းပြည်သူအကျိုးစီးပွားအတွက်မေတ္တာတစ္ဆာနဲ့ဆောင်ရွက်နေတဲ့လက်ရှိအစိုးရအသင်းနဲ့ပူးပေါင်းဆောင်ရွက်ဖို့အချိန်အခါရောက်ပြီဖြစ်ကြောင်းသူရဦးရွှေမန်းကသူ့ရဲ့ Facebook စာမျက်နှာကနေ AP23 ရက်နေ့ကရေးသားခဲ့တာပါဒီလိုရေးသားချက်တွေဟာတမရတော်တွင်သွေးကွဲစေသလိုတမရတော်ပြိုကွဲရေးကိုဦးတည်နေပြီးအမျိုးသားယဉ်ကျေးစစ်ရေးကိုထိခိုက်စေတယ်လို့တမရတော်သတင်းမှန်ပြန်ကြားရေးအဖွဲ့က AP26 ရဲ့အင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူရဦးရှိမန်းရဲ့ရေးသားချက်တွေဟာလက်တွေ့မှာတမရတော်ပြိုကွဲရေးကိုဖြစ်လာနိုင်စေပါသလား။စစ်တောက်လိုင်းရဲ့အရာရှိဟောင်းတူလည်းဖြစ်ဝါရှင်တန် DC တန်မူဟောင်းတူလည်းဖြစ်တဲ့ဦးအောင်နင်းထွတ်သုံးသက်တာက
ကျွန်တော်အမြင်ပြောရင်တော့ဦးရှိမန်းရေးဥစ္စာကဒါအမှန်တရားကိုရေးတာပါ။တမရတော်ထဲမှာပြိုကွဲစရာအကြောင်းလည်းမရှိဘူး။ကျွန်တော်တို့တမရတဲ့ကိုစဝင်စင်တဲ့ကိုကအလံကန်ပြီးတော့မှတစ္ဆာဆူခဲ့တာကနိုင်ငံတော်နဲ့နိုင်ငံသားတို့ရဲ့အကျိုးကိုလုပ်မယ်ဆိုတဲ့ဟလာတစ္ဆာထိတ်တန့်ပြုခဲ့တာပါ။ဟိုတမရတဲ့ကိုအသက်ပြေးပြီးတော့မှလုပ်မယ်ဆိုပြီးတော့မှဟိုထိတ်တန့်ပြုခဲ့တဲ့အနေအထားမျိုးမရှိပါဘူး။ကျွန်တော်တို့ဒီစောက်တိယူတရားပါမင်းဆိုတဲ့အချက်ကဒါဥရှင်ဘန်းကရင်းညွှန်းပြောတာပါ။ဒါတမရကိုဖြုတ်ခွဲရမှာမဟုတ်ဘူး။တမ်းတော့ပြည်သူနဲ့ပုံပြီးတော့ page သားတဲ့ဖြစ်အောင်ပြန်ပြီးဖြစ်စီခြင်းရဲ့အစီအစဉ်နဲ့ပြောတယ်လို့ကျွန်တော်မြင်တယ်ဗျ
။တမ်းတော်ဘက်ကသူရဦးရွှေမန်းပေါ်အခုလို့တုံ့ပြန်လာတာဟာပြည်ကံမျိုးပါတီတွင်အကွဲအပြဲကိစ္စမှာတမ်းတော်ကပါဝင်ပတ်သက်လာခြင်းဖြစ်တယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကမြင်ပါတယ်
။ဟိုအတိတ်ပဲကောက်ယူတဲ့အပေါ်မှာဟိုမူတည်နေလိုက်မှာပေါ့။ဘာဖြစ်လို့လဲဆိုတော့ဟိုတမ်းတော်ကအထူးသဖြင့်သူတို့ကရန်သူလို့သတ်မှတ်ထားတဲ့လူကပြောတဲ့ဆိုတဲ့ဟာတွေဆိုရင်သူတို့ကဲဆက်ပြီးတော့မှအချင်းမှန်သဘောမျိုးသူတို့ရှိပါလေ။ဘာဖြစ်လို့တမရော်ဘက်ကဒီလိုတုံ့ပြန်လာတယ်လဲလို့ဒီချာစဉ်းစားကြည့်လိုက်ရင်ပြီးခိုင်ပြိုးပါတီဆိုတာဒီတမရော်ထိပ်ပိုင်းခေါင်းဆောင်ဒီနိုင်ငံရေးအာဏာကိုရအောင်ဒီပါတီကိုအသုံးပြုဖို့အတွက်ဆိုပြီးတော့မှပြည်ပြည်ချာပြင်ဆင်ပြီးတော့မှဖွဲ့စည်းသွားပေးတဲ့ပါတီ။တနည်းပြောရရင်နာမည်မကန်တော့လဲပဲဒါကတမရော်ပိုင်းပါတီဆိုတဲ့သဘောမျိုးအသေးပဲဆက်ရောက်တယ်။အဲ့ဒီပါတီကိုပြည်ဥရှိမန်းကပါတီယာယီဥက္ကဋ္ဌတာဝန်ယူထားပြီးတဲ့နောက်မှာသူသမရဖြစ်ရေးအတွက်ဒါအသုံးချခဲ့တာတွေရှိတယ်။အဲ့ဒီကနေတစ်ဆင့်ဂိုင်းကနာတိုက်ပွဲပေါ်ပေါက်လာတယ်။ဒီဂိုင်းကနာတိုက်ပွဲကလည်းအခုပြည်အုပ်ရှင်မန်းကသူ့ကိုဒီပါတီတွေကနေထုတ်တဲ့ကိစ္စကိုနောက်ထပ်ဆက်ပြီးတော့မှသူဆောင်ရွက်မယ်ဆိုတဲ့ကိစ္စမျိုးတွေပေါ်ပေါက်လာတဲ့အခါကျတော့ဒါပြည်အုပ်ရှင်မန်းရဲ့လုံရက်တွေကဒါတမရိုကိုပြိုကွဲအောင်လုပ်နေပါတယ်ဆိုပြီးတော့မှအခုလိုမျိုးတမရိုဘက်ကပြောဆိုလာခြင်းဖြစ်တယ်လို့ထင်ပါတယ်။
ပြီးခဲ့တဲ့နှစ်နိုဝင်ဘာလကစခဲ့တဲ့ပြည်ခိုင်မျိုးပါတီတွင်အကွဲပြဲကိစ္စတွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းအတွင်းသူရဦးရွှေမန်းအပါအဝင်18ဦးကိုပြည်ခိုင်မျိုးပါတီဝင်အဖြစ်ကပါထုတ်ပယ်ခဲ့ပါတယ်။သူတို့ဒီလိုအထုတ်ပယ်ခံရတာနဲ့ပတ်သက်လို့သူရဦးရွှေမန်းကဒီကိစ္စဟာပါတီတွင်းကိစ္စဖြစ်ပေမဲ့နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားအပေါ်သက်ရောက်လာနိုင်တာကြောင့်သူ့အနေနဲ့တင်ပြစရာကိစ္စတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဧပြီလ25ရက်နေ့သူ့ရဲ့ Facebook ကနေသတိပေးရေးသားတာပါတယ်။ ဥရွှေမန်းရဲ့အခုလိုသတိပေးချက်ပေါ်တမရော်ခေါင်းဆောင်တွေခေါင်းဆောင်ဟောင်းတွေဘက်ကစိုးရိမ်ပုံရတယ်လို့ဥအောင်လင်းထုတ်ကမြင်ပါတယ
်ကျွန်တော်သုံးသပ်ချက်အရပြောရင်တော့ဒါဥရွှေမန်းဒီအချိန်ကကျွန်တော်တို့နိုင်ငံတော်မှာနံပါတ်3နေရာနဲ့တမရော်မှာနံပါတ်3နေရာအကြီးဆုံးယူထားတဲ့ပုဂ္ဂိုလ်ပါအဲ့တော့ဒီအချိန်အစိုးရဖြစ်တော့နောက်ပိုင်းဒီဥတိုင်းစိုးရဖြစ်တော့ဘသူတွေဘာလုပ်တယ်ဆိုတော့အားလုံးသိပါလေအတိုင်းမီတွေလုပ်တာလားကိုကျိုးတွေလုပ်တာလားဆိုတာသူသိတယ်သူတို့ပုံကိုချင်းပါလေဖြစ်တဲ့ကိစ္စပါဟိုတမ်မတော်ကိုဆွဲမထက်တင်ပါဘူးသူတို့တမ်မတော်ကိုဖြုတ်ခွဲတယ်ဘာညာဆိုတဲ့ဥစ္စာတွေကတော့ဒါဥရှင်မန်းကိုတိုက်ခိုက်ချင်တာလည်းပါတယ်ဒီပြင်မှာဥရှင်မန်းက NLD နဲ့သွားပြီးတော့မှပေါင်းရယ်ဆွဲတဲ့အကြောင်းမျိုးသူတို့တက်ဆက်ပေါက်ဆိုပြီးတော့ပြောတယ်ဒါလည်းဒါဥရှင်မန်းရဲ့စာထဲမှာပါပါတယ်ဟိုတိုင်းမီတွေကောင်းလုံးမဲ့သူနဲ့တပေါင်းလုပ်တဲ့ဥစ္စာတို့တော့ကျွန်တော်တို့မကန့်ကွက်လို့
ပြည်ခံမျိုးပါတီကတော့သူရဥရွှေမန်းတို့ကိုပါတီဝင်အဖြစ်ကပါဘာကြောင့်ထုတ်ပယ်လိုက်တယ်လဲဆိုတဲ့အချက်ပေါ်အခုချိန်ထိတရားဝင်ရှင်းပြထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
ကိုညံဝင်းအောင်ပြပြသွားတာပါရွှေဝါရောင်တန်ကလှုပ်ရှားမှုမှာပါဝင်တဲ့အရှင်ဂမ်ဘီယာခေါ်ကိုညင်ကြီးလွင်ဟာထိုင်းနိုင်ငံကိုနေဆက်ဖြတ်ကျော်သွားတဲ့အတွက်နေဆက်ဖြတ်ကျော်မှုပုံမှန်73တိအရအလုတ်ကျန်းနဲ့ထောင်တန်း6လချမှတ်လိုက်ကြောင်းမန္တလေးမဟာအောင်မြေမြို့နယ်တရားရုံးကနေမနေ့ကဆုံးဖြတ်လိုက်ပါတယ်။ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။2012ခုနှစ်ကလူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာပြီးတဲ့နောက်အရှင်ဂမ်ဘီယာခေါ်ကိုညင်ကြီးလင်းဟာထိုင်းနိုင်ငံချင်းရိုင်မြို့မှာမကြာခဏဆိုသလိုစေဝါကုသမှုတွေတွားလုပ်ခဲ့တာပါ။အဲ့ဒီလိုတွားရမှာတော့တာချီလိုက်မယ်ဆိုင်နေဆက်ကနေချင်းရိုင်စေယုံကြီးမှာစေကူတာဖို့အတွက်မဲဆိုင်တာချီလိုက်ချစ်ကြေတကားကိုဖျက်ကျော်ပြီးခုနှစ်ရက်စာခွင့်တောင်းပြီးပုံမှန်သွားခဲ့တာ2013ခုနှစ်ကစခဲ့တယ်ဆိုပြီးမိသားစုကဆိုပါတယ်။သူဟာချင်းရိုင်စေယုံကြီးမှာပုံမှန်အကြိမ်ကြိမ်စေကူတာဖို့အတွက်သွားလာတိုင်းနေဆက်ဖျက်ကျော်တဲ့လက်မှတ်တွေရရှိခဲ့ပါတယ်။2015ခုနှစ်ဇန်နဝါရီလအတွင်းမှာတော့ထိုင်းနိုင်ငံကအပြန်မှာနေဆက်ဖျက်ကျော်တဲ့လက်မှတ်ကိုချစ်ကြည်ရတာမြန်မာနိုင်ငံဘက်ကိုတောင်းခံရမှာညင်းပယ်ခဲ့တာကြောင့်နောက်ဆုံးမှာအလုတ်ကျန်းနဲ့ထောင်နဲ့6လချမှတ်တာခံခဲ့ရတယ်ဆိုပြီးမိသားစုကဆိုပါတယ်
။ဟိုနောက်ကအဲ့ဥပဒေမှာ73နဲ့ချရဲနောက်တစ်ခုကသူကဒီရှေ့ဟောပေါ့ကျွန်တော်တို့တပ်တွေတင်ခဲ့တာကိုသူကလက်ခံနေကြားနာတယ်ပေါ့လေဒါပေမဲ့နောက်ဆုံးဒီဥစဉ်ဖျက်ခဲ့တဲ့ဟာမှာဥစဉ်ကဒီရက်လုံးကြီးပေါ့တရားပေးခဲ့တယ်ပတ်900ပေးခဲ့တယ်အဲ့ဒီပေါ်ရတော့သူတို့လက်ခံတယ်ဒါပေမဲ့ဒါကဘာပြောလဲဆိုတော့အဲ့ဒီကဖြတ်ခဲ့တဲ့လက်မှတ်တွေကတရားမပေးဘူးလေမတိတ်ထားတာ哦ကျွန်တော်တို့အမျိုးမျိုးကြိုးစားခဲ့မှမရဘူးအဲ့ဟာမတင်နိုင်လို့မဟုတ်လို့ဆိုတော့ဒါနဲ့ချတာလို့ပြောတာအလုပ်ကျန်းတဲ့ထောင်တန်းကလည်းမချလိုက်ဘူးအဲအဲ့ရှင်းနေတယ်ဗျာနောက်ခုမှဖြစ်ပါတဲ့အခါမှာတို့ကဒီရှင်းနေတဲ့ခုမှဖြစ်ပါတော့တို့တို့ကလက်ခံတယ်ပေါ့အမနောက်ဆုံးအဲ့ဟာပါပဲနောက်ဆုံးကျွန်တော်ကတက်ပြီးမတင်လိုက်နိုင်တယ်မတင်နိုင်တာဆိုတော့လည်းဒီသွားတောင်းတယ်ဘကုညီတို့အမျိုးသမီးကဒီတရားမှာသွားတောင်းတယ်တောင်းပေမဲ့လည်းမရခဲ့ဘူးတို့ကအဲ့ဟာမပေးနိုင်ဘူးအထက်ရဲ့အမိတ်နဲ့မှပေးပါဆိုပြီးအဲ့လိုမျိုးတွေငင်းတာ
သူဟာအချင်းထောင်ကလွတ်ခါစားမှာနိုင်ငံကိုလက်မှတ်ကိုတောင်းခံခဲ့ပေမဲ့ညင်းပယ်တာခံရတာကြောင့်နောက်ဆုံးနေဆက်ကိုဖျက်ကျော်ပြီးစေကူတာဖို့အတွက်စီစဉ်ခဲ့ရတာလို့ဆိုပါတယ်အခုလက်ရှိအခြေအနေထိကျန်းမာရေးရစေဝါကူတာမှုတွေလိုအပ်နေသေးတဲ့အခြေအနေရှိနေတယ်လို့လည်းမိသားစုကပြောပါတယ
်သူကဟိုလွတ်လာပြီးတော့ရန်ကုန်မှာတက်ဆွန်လို့ပို့သွားတယ်အမဒါမဲ့2လတော့3လပေါ့နော်အဲ့လောက်ထိကြာခဲ့တယ်ပြီးရင်သူကလည်းချက်လုပ်လိုက်တာမပေးဘောလုံးမရဘူးဆိုပြီးတော့မှသူတို့မပေးလဲထားတာအဲအကြောင်းဖလို့ကျွန်တော်တို့ကဒီခိုင်းမှာအဲဒီကစားပေါ်ကနေဖြတ်ပြောမှကိုကတတ်ဖို့လုံးပေးတယ်မှမပေးတာမပေးဘူးလက်ဆက်ပေါ့လေအောင်းတော့အရင်ဆုံးဖွဲ့ဆက်ရတယ်နောက်ဒီနှက်ခေါင်းပေါ့50ဖွဲ့ဆက်တာအဲအဆက်နဲ့အကုန်ပြီးသွားပြီးပြီးဆိုပေမဲ့သူကဟိုပေါ့ဆေးရောဆက်ပြောအဲ့လိုမျိုးပေါက်နေရတယ်တော့မှလုံးဝအောင်လို့မပြီးသေးဘူးဆေးပေါက်နေတဲ့အချိန်မျိုးရှိနေသေးတာ
ညတော့အဖြစ်နေဆက်တွေမှာထိုင်းနိုင်ငံဘက်ကိုစေကူသားဖို့အတွက်သွားမယ်ဆိုရင်ခုနှစ်ရက်ခွင့်ပြုပေးတဲ့လက်မှတ်တွေကိုထုတ်ပေးလို့ရှိပါတယ်။တာချီလိုက်မဲဆိုင်ဘက်မှာတော့အခုလိုမျိုးခုနှစ်ရက်ခွင့်ပြုတဲ့လက်မှတ်တွေကိုထုတ်ပေးလို့ရှိပြီးထိုင်းနိုင်ငံဘက်ကစေယုံတွေမှာစေကူသားခဲ့ကြတာပါ။ခုနှစ်ရက်နဲ့မလုံလောက်ဘူးဆိုရင်တက်တန်းဆက်ပြီးတော့တိုးသွားတာမျိုးတွေလုပ်ရလိမ့်ရှိတဲ့အကြောင်းအကြီးစားခွဲစိတ်မှုတွေအပါအဝင်တခြားကျန်းမာရေးရစေကူသားမှုတွေအတွက်ထိုင်းနိုင်ငံဘက်ချမ်းကိုတွားရောက်ကြတဲ့မြန်မာနိုင်ငံသားတွေကလည်းပြောပြပါတယ်။အခုကိုညီညီလွင်ကတော့မြို့နယ်တရားရုံးကနေစီရင်ချက်ချလိုက်ပြီးအချင်းထောင်ထဲမှာလည်း3လကျော်လောက်နေထိုင်ခဲ့ပြီးဖြစ်တာကြောင့်နောက်ထပ်အယူခံဆက်တက်တော့မှာမဟုတ်တဲ့အကြောင်းမိသားစုကတော့ပြောဆိုခဲ့ပါတယ်ရှင်
။ VOA သတင်းတောက်မတ်အေးမှာပါရှင်။ဒီအတော်တွင်ဦးညီညီလွင်ခေါ်အရှင်ဂမ်ဘီယာကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့ အစိုးရတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကိုအခုလိုအမှုစဉ်ထောင်ချမဲ့အစားကုညီနိုင်မဲ့နှီးလန်းတွေကိုရှာဖွေတင်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်အခုဆက်လက်ပြီးတော့အမေရိကန်ကပါတီတွင်သမရလောင်းပနာမရွေးကောက်ပွဲတွေမနေ့ကကျင်းပခဲ့တဲ့အကြောင်းကိုပြောပြမှာပါ အမေရိကန်ပြည်ထောင်စုရဲ့အရှေ့မြောက်ဘက်ကပြည်내ငါးခုမှာဒီရွေးကောက်ပွဲတွေကိုကျင်းပရမှာဒီမိုကရက်တစ်ပါတီဘက်မှရှေ့ဆုံးကပြင်းနေတဲ့ဟီလာရီကလင်တန်နဲ့ရီပူဘလစ်ကန်ဘက်မှရှေ့ဆုံးကပြင်းနေတဲ့ဘီလီယနာတထေးကြီးဒေါ်နယ်ထရမ့်တို့နှစ်ယောက်အခုကျင်းပတဲ့ပြည်내ငါးပြည်내မှာထပ်နိုင်မယ်ဆိုရင်ပါတီတွင်သမရလောင်းတွေဖြစ်ဖို့လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်တွေထပ်ပြီးရသ
မေရီလန်ပန်ဆယ်ဗေးနီးယားနဲ့ရော့အိုင်လန်တွေမှာပါတီရင်းသမ္မတလောင်းပဒါမရွေးကောက်ပွဲတွေကျင်းပတာပါအခုအတန်လွန့်ပြီးနိုင်ပိုင်းအတွင်းမှာပဲမဲယုံတွေပိတ်ပါတော့မယ်ပြည်နယ်အများစုမှာဒီမိုကရက်တစ်ပါတီဘက်ကဟီလာရီကလင်တန်နဲ့ရီပေါ်ဘလီကန်ဘက်ကဒေါ်နယ်ထရန့်တို့အနိုင်ရလိမ့်မယ်လို့အများစုကမျှော်လင့်ထားပါတယ်ရီပေါ်ဘလီကန်ပါတီအတွင်းပြိုင်ဘက်တွေကလည်းဒေါ်နယ်ထရန့်ပါတီရဲ့သမ္မတလောင်းမဖြစ်ရေးနှီးမျိုးစုံနဲ့ကြိုးပမ်းနေပါတယ်ဘီလန်နာတထိပ်ဒေါ်နယ်ထရန့်ကတော့သူ့ကိုမဲပေးကြဖို့ထောက်ခံတဲ့သူတွေကိုအခုလိုစော်နေပါတယ
် When I cast that vote for Donald Trump to be president of the United States and when he won shortly thereafter
နော်အမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်ဒေါ်နယ်ထရန့်ကိုမဲပေးလိုက်ပြီးဆိုတာနဲ့သူအနိုင်ရပြီမကြခင်ကျွန်တော်တို့နိုင်ငံကြီးကြီးမြတ်တဲ့နိုင်ငံပြန်ဖြစ်လာတော့မယ်ဆိုတာခင်ဗျားယုံကြည်လိုက်ပါနောက်တစ်ချိန်အောင်မြင်မှုတွေရမှာတေးကြပါတယ
်ဒီမိုကရက်တစ်ပါတီဘက်မှာသမ္မတလောင်းဖြစ်ရေးကိုယ်စားလှယ်အများစုနဲ့ရှေ့ကဥဆောင်နေတဲ့ဟီလာရီကလင်တန်ကလည်းအင်ကာနဲ့အင်ဒီယားနာပြည်နယ်ဟာမွန်စ်မြို့မွန်စတာစတီးကုမ္ပဏီကိုသွားရောက်တဲ့အချိန်အလုပ်သမားခွင့်ရေးနဲ့ပတ်သက်ပြီးအခုလိုပြောဆိုရပ
ါ You know I'm just bewildered when I hear the Republican front runner Donald Trump actually say that wages are too high.
Republican Party ဘက်မှာရှေ့ကပြေးနေတဲ့ Donald Trump က American ပြည်ထောင်စုမှာအလုပ်သမားတွေရဲ့လှုပ်အားကတိတ်မြင့်နေပြီလို့ပြောတော့ကျွန်မနားမလည်နိုင်အောင်ဖြစ်ရတယ်။ဒါကြောင့်လည်းသူကအနိုင်ဆုံးလှုပ်အားကတွေတိုးပေးရေးကိုမထောက်ခံတာပါ
။ Democratic Party တွင်သမ္မတလောင်းရွေးချယ်ပွဲတွေမှာ Hillary Clinton ကပဲအပြတ်အသတ်အနိုင်ရနိုင်တာကြောင့်ရှုပ်ထွေးမှုမရှိပေမဲ့လည်း Republican Party ဘက်မှာတော့ဒီလိုမဟုတ်ပါဘူး။မေလန်းပြည်နယ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲမှာမဲပေးခဲ့သူတူဖြစ်တဲ့ VOA မြန်မာပိုင်းအစီအစဉ်ကအငိမ့်စားဌာနမှူးအောင်ဦးခမောင်ထေးကတော့သမ္မတလောင်းရွေးချယ်ရေးပဏာမရွေးကောက်ပွဲတွေအပေါ်မှာအခုလိုသုံးသပ်ပါတယ
်။ Republican Party ကြတော့ Trump အနေနဲ့လည်းသူကတော့ပြောတာတော့အခုလက်ရှိပေါ့လေ။အဲဒါသူညီလာခံမတိုင်ခင်မှာ1938ကိုယ်စားလှယ်မဲရမှာပါလို့ပြောတယ်။သို့တော်လည်းပဲအဲ့ဒီ Republican Party မှာကတော့အဲ့ဒီတဲ့အတိုင်းပဲတော်တော်လေးကိုရှုပ်ရှုပ်ထွေးထွေးအတိုက်ခိုက်တည်းလည်းများနေတော့ဘယ်လိုပညာဖြစ်လာမယ်ဆိုတာတော့ညှော်မှန်းမှုခက်တယ်သို့တော်လည်းပဲဒီနေ့ကျင်းပတဲ့ပြည်နယ်၅ခုလုံးမှာအထရမ်ကနိုင်မှုများပါတယ်နိုင်မှုများတယ်ဆိုတော့ကိုယ်လည်းမဲအရေးတွေ့လည်းသူတက်သွားမှာပေါ့လေအဲ့တော့သူတို့အနေထားတော့နည်းနည်းလေးပြောရခက်တယ်အခုအထိကတော့ထရမ်ကတော့အသာရနေတော့မှာပဲ
ဒီမိုကရက်တစ်ပါတီအတွင်းမှာဟီလာရီကလင်တန်ကကိုယ်စားလှယ်အများစုနဲ့အနိုင်ရနေပေမဲ့လည်းပြိုင်ဘက်ထက်လွတ်တော်မှဘန်နီဆန်ဒါစ်ကိုထောက်ခံတဲ့သူတွေကလည်းအများအပြားရှိနေပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ကသမိုင်းသူတွေသည်ဒေါ်ဖျူကတော့ဟီလာရီကလင်တန်ကိုအခိုင်အမာထောက်ခံမဲပေးခဲ့သူပါ။သူကမဲယုံကအပြန်မှာဘန်နီဆန်ဒါစ်ကိုထောက်ခံသူတူနဲ့ငင်းခုန်ခဲ့တဲ့အကြောင်း VOA ကိုအခုလိုပြောပြပါတယ
်။ငါတော့ဟေးလို့ရှိရှိမဲ့ငါတိုက်ပြရမြန်မာနိုင်ငံမှာငါတို့တိုက်ပြမှာနော်အမျိုးသမီးရဒေါ်အောင်ဆန်းစုကြီးကတမတာဖြစ်နိုင်ရင်တန်းနဲ့မဖြစ်ဘူးပေါ့။အဲ့ဒါကြောင့်ငါကတော့ Hillary Clinton ကိုမဲပေးလိုက်တယ်။မိမတမတာဖြစ်တယ်ငါကြည့်ကျင်တော့ Hillary Clinton ပေးတယ်လို့ပြောတာ။သူလုံနိုင်တဲ့ဟာတွေအများကြီးရှိတယ်။သူ့မှာအတွေ့ကြုံနေအများကြီး။ Hillary Clinton ကိုရွေးလိုက်တယ်ဆိုရင်တော့သူ့ယောက်ျားအရင်တော့တမရဟောင်းသူကလည်း first gentleman in here သူမိမအများကြီးပံ့ပိုးပေးမှာလို့သူတို့နှစ်ယောက်အုံနောက်နေငါတို့တိုက်ပြီးအများကြီး American တိုက်ပြီးအများကြီးထောက်တက်နိုင်တယ
် Republican ဘက်မှာတော့တမရလောင်းဖြစ်ရှင်ပြိုင်နေသူတွေတဲကတူတက်ပြတ်သားသားလိုအပ်တဲ့ကိုယ်စားလှယ်ရေးအတွက်မရဘူးဆိုရင်ပါတီညီလာခံမှာထပ်ပြီးတော့ရွေးချယ်ရမှာဖြစ်ပြီးအထက်လွှတ်တော်အမတ်တက်ခရုစ်ကတော့ဒီလိုပြန်ပြီးတော့ရှင်ပြိုင်မယ်ဆိုရင်သူ့ဘက်ကလားလားကောင်းတယ်လို့ပြောနေပါတယ်ဒါပေမဲ့လည်းလေးလာသူတွေကတော့တက်ခရုစ်ဘက်ကမျော်လင့်သလိုဖြစ်နိုင်ချေတဖြည်းဖြည်းနည်းလာနေပြီလို့မြင်နေပါတယ်။နောက်ဆုံးထွက်လာတဲ့ NBC ရုပ်သံရဲ့လူထုစစ်တမ်းတွေမှာဒေါ်နယ်ထရန့်အပေါ်ထောက်ခံမှုတွေပုံမှန်ရှိနေပြီး Republican Party နဲ့ Republican Party ကိုလိုလားသူတွေရဲ့50%ကဒေါ်နယ်ထရန့်ကိုထောက်ခံနေတာဆိုပြီးပြောဆိုနေကြပါခင်ဗျာ။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေနေနဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေဓာတ်ရိုက်ထုံးလွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာယူဝက်မှာတော့အင်္ဂလိပ်စာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။
ဟိုနှစ်ခုလုံးဟာရှေးတုန်းကတည်းကတို့ရဲ့ဘီစီရဲ့ဆိုတဲ့ဘောတစ်ခုတော့ပြောကြရရှိပါတယ်။ဒါပါလဲလို့ဆိုတော့ကျွန်တော်တို့ဒီ
ဒါကတော့ဘာမားနဲ့မြန်မာအခေါ်ဝေါ်နဲ့ပတ်သက်လို့ဆွေးနွေးထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာသောရရှင်တွေအပြည့်အစုံကိုနားဆင်ရမှာပါရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတချို့ကိုမူရင်းအာပေါ်မပြတ်ကိုသိန်းထိုင်ဦးနဲ့မနန္ဒာချန်တို့ကကောက်နှုတ်တင်ပြမှာပါရှင်။
မြန်မာနိုင်ငံမှာတိုးတက်မှုရှိတယ်ဆိုပေမဲ့စစ်တပ်ကြီးစိုးစဲဆိုတဲ့ခေါင်းစဉ်နဲ့ The Strategist မှာ Kai Spring ကရေးသားထားတာကိုဖတ်ရပါတယ်။ထိုင်း၊မလေးရှား၊ကမ္ဘောဒီးယားတို့လိုဒေသရင်းနိုင်ငံတွေမှာဒီမိုကရေစီအခက်ကြုံနေခြင်းမြန်မာနိုင်ငံမှာတိုးတက်မှုတွေ့နေရပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံအပေါ်ကဘာကအကောင်းမြင်နေပါတယ်။ဒါပေမဲ့ဒီတိုးတက်မှုတွေကို2008ဖွဲ့စည်းပုံကနောက်ပြန်ဆွဲနေတာပါ။ဒါကြောင့်မြန်မာနိုင်ငံဟာလည်းသူအိမ်နီးချင်းနိုင်ငံတွေလိုပဲဖြစ်သွားမှာပါလို့တွက်ဆစရာဖြစ်နေပါတယ်။နိုင်ငံရေးမှာမြန်မာစစ်တပ်ပါဝင်နေတာဟာအင်ဒိုနီးရှားနိုင်ငံဆူအာတိုခေစနစ်တကျအုပ်ချုပ်ရေးနဲ့ဆင်တူနေပါတယ်။ဒါပေမဲ့အင်ဒိုနီးရှားနိုင်ငံရေးမှာစစ်တပ်ပါဝင်နေတာဟာ1945ဖွဲ့စည်းပုံကစတင်လာတာဖြစ်ပြီးဆူဟာတိုရဲ့ဂိုကာပါတီဟာမြန်မာဗိုလ်ချုပ်ဟောင်းတွေရဲ့ပါတီလိုမဟုတ်ပဲရွေးကောက်ပွဲမှာသူ့ဟာသူအနိုင်ရခဲ့တာဖြစ်ပါတယ်။ဆူဟာတိုနှုတ်ထွက်တော့မှဒီစနစ်ချုပ်ငင်းပြီး2004ကျတော့စစ်တပ်လည်းလွတ်တော်ကနေနောက်ဆုတ်သွားပါတယ်။မြန်မာလက်ရှိအခြေအနေဟာ1999အင်ဒိုနီးရှားအခြေအနေနဲ့တူပါတယ်။စစ်တပ်ဟာအာဏာကိုလက်လွတ်မဲ့အခြေအနေမရှိပါဘူး။ဥပဒေပြုရေးနဲ့မူဝါဒရေးရာတွေမှာစစ်တပ်ကချုပ်ကင်ထားတာဟာတိုင်းရင်းသားတွေအပေါ်စစ်ရာဇဝတ်မှုကျူးလွန်တာအပါအဝင်စစ်ဝါရေးခြားစားပျက်စီးမှုတွေအထိဖြစ်ပွားနေပါတယ်။အရှေ့တောင်အာရှနိုင်ငံတွေရဲ့စစ်အုပ်ချုပ်ရေးကနေဒီမိုကရေစီအသွင်ကူးပြောင်းရေးကိုလေ့လာရမှာမြန်မာနိုင်ငံဟာနမူနာအသစ်တစ်ခုဖြစ်ပါတယ်။နိုင်ငံရေးကိစ္စဟုသမျှစစ်တပ်ကချုပ်ကင်ထားတဲ့အတွက်အနောက်ဒီမိုကရေစီနိုင်ငံတွေအနေနဲ့ပုံမှန်ဆက်ဆံရေးထူထောင်ရမှာကတိကောက်ဖြစ်စရာတွေ့ရပါလိမ့်မယ်။အင်ဒိုနီးရှားမှာလိုပဲနိုင်ငံရေးမှာစစ်တပ်ကပါဝင်နေမှုရဲ့ကြရက်ဟာမြန်မာနိုင်ငံအနာဂတ်ထိရှိနေအောင်မှာဖြစ်ပါတယ်ရှင်။
NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရရဲ့နိုင်ငံခြားရေးမူဝါဒနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကဘယ်လိုအခန့်ကဏ္ဍကပါဝင်ကူညီနိုင်မလဲဆိုတဲ့အချက်ကိုစောင်းမရှင်ဘီရှင်ဟောင်းက Global Times သတင်းစာမှာစောင်းမတို့ရေးသားထားပါတယ်။ဒေါ်ဆန်းစုကြည်ရဲ့မျှော်မြင်တဲ့နိုင်ငံခြားရေးမူဝါဒကိုပုံဖော်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့စောင်းမဖြစ်ပါတယ်။မြန်မာနိုင်ငံနိုင်ငံခြားရေးမူဝါဒဟာလက်ငင်းကျိုးကိုရှေ့ရှုတဲ့မူဝါဒဖြစ်ပြီးဘလို့ပဲဒေသတွင်းနိုင်ငံတွေနိုင်ငံတကာနဲ့ဆက်ဆံရေးပို့ပြီးတော့တိုးတက်အောင်ဆောင်ရွက်တဲ့ဆူဆူအိန္ဒိချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးကိုတော့ဦးစားပေးဖြစ်အမြဲတမ်းစဉ်းစားမယ်အကြောင်းဆောင်းမရှင်ကသုံးသပ်ပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရမှာ NLD အစိုးရအပြင်စစ်တပ်၊ကြက်ခံဖွံ့ဖြိုးရေးပါတီ၊တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်တွေစတဲ့ဗက်ပေါင်းစုကိုကြည်ကြဲပြတ်ပြတ်ထိတွေ့ဆက်ဆံဖို့လိုမယ်ဆိုတာကိုလည်းယူနန်တက္ကသိုလ်ကဗမောက္ခဒူးဖြစ်တဲ့ဆောင်းမရှင်ဘီရှင်ဟွန်းကထောက်ပြပါတယ်။တချင်ထဲမှာပဲစီးပွားရေးရပူပေါင်းဆောင်ရွက်ရမှာမြန်မာနိုင်ငံအတွင်းကစိုက်ပျိုးရေးထုတ်ကုန်တွေကိုတရုတ်နိုင်ငံထဲကိုပို့ပြီးတင်သွင်းနိုင်မှုလို့သလိုရင်းနှီးမြှုပ်နှံမှုတွေမှာလည်းတဘာဝအရေးအမြစ်တွေကိုထုတ်ယူပြီးအကျိုးအမြတ်ရယူနေတဲ့အခြေခံအဆောက်အအုံတွေမှာပဲရင်းနှီးမြှုပ်နှံတာမျိုးတဲ့စိုက်ပျိုးရေးတဘာဝပတ်ဝန်းကျင်ကာကွယ်ရေးနဲ့ မြန်မာပြည်သူတွေရဲ့လူမှုဘဝတိုးတက်ရေးတွေကိုလည်းဦးစားပေးလာနိုင်အောင်ကြိုးစားဖို့လိုမယ့်အကြောင်းဆောင်းပါးရှင်ကထောက်ပြပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်မျိုးသားပြန်လည်တင်းမြတ်ရေးနဲ့သက်ဆိုင်ရာနိုင်ငံရေးပါတီအဖွဲ့အစည်းတွေတိုင်းရင်းသားအဖွဲ့အစည်းတွေကြားအပြန်အလှန်ယုံကြည်မှုရဖို့အတွက်တရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်တဲ့ခန့်ကန်တာကပါဝင်ကူညီတဲ့အကြောင်းရှင်းသာထားတာဖြစ်ပါတယ်။ဆောင်းပါးပြည့်စုံကိုတော့ Incarnate Global Times Internet သတင်းစာမှဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ကိုသိန်းထိုင်ဦးနဲ့မနနာချန်သူကပြောပြသွားတာပါအခုထုတ်လွှင့်ခဲ့တဲ့ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်တွေမှာအပတ်စဉ်တင်ဆက်နေပါတယ်ရှင်အခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်
ဒီနေ့မြတ်တွေ့အင်ပြမင်း idiom အတုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က b e a t i n g beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲသေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီသဲသဲရေသွန်းဆိုတဲ့စကားမျိုးလိုပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချေကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သားအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အတိအပရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုန်းခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလတ်တန်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာသရရှင်တွေကြည့်ရှုအားပေးနိုင်ကြပါရရှင်။အခုတော့ကိုအောင်လွင်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်မှာပါ။ပြန်လည်ထုတ်လွှင့်ချက်ဖြစ်တာမို့ပါဝင်ဆွေးနွေးလို့မရကြောင်းထပ်မံအသိပေးပါရစေရှင်။
သရရှင်များခင်ဗျာမြန်မာနိုင်ငံကိုအင်္ဂလိပ်လိုဘာမှနဲ့မြန်မာဆိုပြီးမွန်မျိုးကွဲခေါ်နေတဲ့ကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တန်တမန်နေနဲ့တွေ့ဆုံတဲ့အချိန်မှာဒေါ်အောင်ဆန်းစုကြည်ကတော့ဘာမှပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်အဆင်ပြေတယ်လို့သုံးနိုင်တယ်ဆိုပြီးတော့သူသဘောထားကိုပြောထားပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီပင်တိုင်ဆွေးနွေးမဲ့ပုံစံရဲ့သဘောထားကိုကျွန်တော်အရင်ကြားချင်ပါတယ်။ကျွန်တော်တို့ဒီမြန်မာစာပါမောက်ကဆရာဦးစောထွန်းရှိပါတယ်။နောက်သမိုင်းပညာရှင်ဆရာဦးအောင်ခင်လည်းရှိနေပါတယ်။နှင်းစီပန်းကိုဘလို့နာမည်ပဲတက်ခေါ်ခေါ်အနံ့ကတော့မွှေးနေမှာပဲဆိုတဲ့စကားကျွန်တော်တို့ရှိပါတယ်ဒါပေမဲ့လည်းဒီကိစ္စမှာတော့ဒီဘာမှမြန်မာမူခွဲနေတဲ့ကိစ္စတော့ဒီတိုင်းပြည်ရဲ့တပ်တမန်ရေးနိုင်ငံတကာဆက်ဆံရေးမှာဟိုကတိကအောက်ဖြစ်စရာကိစ္စတခုဖြစ်နေပါတယ်ဆိုတော့ဒီအချိန်အထိတခုဟိုရွေးချယ်ဆုံးဖြတ်ဖို့ဟိုမသိဘူးလားအရင်ဆုံးတော့ကျွန်တော်ဒီဆရာဦးစောထွန်းရဲ့သဘောထားကိုအချင်းယုံဆွေးနွေးစေချင်ပါတယ
်ရွေးချယ်ဆုံးဖြတ်ဖို့တင်လားမတင်လားဆိုတာကတော့ကျွန်တော်ပြောရတဲ့တတိယပြောတာပို့ကောင်းပါလိမ့်မယ်အဲ့ဒါကိုတော့ကျွန်တော်ဘာမှသူပြင်ပြောချင်မှာပါခုကျွန်တော်တို့ပြောမှာကမြန်မာနဲ့ဘာမှအဲ့ဒီပြဿနာပဲမဟုတ်ဘူးလား
ဟုတ်ပါတယ်ဆရာ
နော်အဲ့တော့အဲ့ဒီပြဿနာနဲ့ပတ်သက်လို့ဆိုရင်တော့ဟိုနှစ်ခုလုံးဟာရှေးတုန်းကတည်းကတွဲပြီးရှိရဲဆိုတဲ့သဘောတကူတော့ပြောကြရရှိပါတယ်ကြပါလေလို့ရှင်တို့ကျွန်တော်တို့ဒီ1995ပေါ့ဗီဒီစနံဖွဲ့ဆိုင်းစုရောက်တဲ့အခါကျတော့သူစာဟုတ်ထဲမှာနှမျိုးစလို့သူစာဟုတ်ထဲမှာတော့တမျိုးပေါ့လေအဲတခုကအင်းဝ နိုင်ငံတော်လို့လည်းပဲသူပြောတယ်အဲ့ဒီအချိန်မှာထင်ရှားတာကမြန်မာလို့လည်းပဲရှိခေါ်တယ်လို့လည်းပဲသူပြောတယ်မြစ်လုံးပေါင်းတယ်ဆိုဒီနေ့စလုံးပေါင်းနဲ့မြန်မာဆိုတာနဲ့မတူဘူးသူဟာပို့ပြီးတော့မှန်တယ်ပို့ပြီးတော့ကောင်းတယ်လို့ထင်တယ်သူက MIAMA ဆိုပြီးတော့စလုံးပေါင်းတယ်အဲ့ဒီအချိန်ထဲမှာပဲသူနဲ့အတူပါလာတဲ့လက်ချောက်တယောက်ကစာအုပ်တော့လုပ်တယ်သူစားသူဆောင်းမကြီးပေါ့လေခီးပါဆောင်းမကြီးရေးရေးတဲ့အခါကျတော့သူကကျတော့မြန်မာလို့မရေးဘူးသူကမြန်မာလို့ရေးတယ်အဲ့ဒါက MIRMAN လို့ရေးတယ်အဲ့တော့ဟိုဒီတော့ကနှခုတွဲပြီးရှိခဲ့တဲ့ဘောကတော့ရှေးတုန်းကလည်းပဲရှိခဲ့ပါတယ်အဲ့ဒါလေးကတော့ရှိရဲ့ဆိုတဲ့အကြောင်းဟုတ်ကဲ့ဒါဝဲကျွန်တော်ရင်ပြပါမယ်ဆရာဝန်ခင်ပြရရှိရလေးပြပါစီ
ဟုတ်ကဲ့ဆရာဝန်ခင်သဘောတော့ခင်ဗျာဆရာအခုအရင်တော့ဒီဟိုတချို့ကကြာတော့လဲဟိုဘောလေအခုဆိုလို့ရှိရင်လက်တလုံးပါဟိုဒီအမေရိကန်ကဘာမှလို့တုံးနေကုလသမဂ္ဂကကြာတော့မြန်မာဆိုပြီးတော့ official စကလုံးကိုတုံးနေနောက် EU ကြာပြန်တော့လဲဘာမှမြန်မာဆိုပြီးတော့ဟိုနှလုံးတွဲတုံးနေဟိုအဲ့လိုအမျိုးမျိုးဖြစ်နေတဲ့ကိစ္စမှာဆရာကျွန်တော်ဒီတိုင်းပဲဆက်သွားကြမှာလားဘယ်လိုလုပ်ကြမှာလဲဆရာ
ဟုတ်ဒီကိစ္စကိုပြောရင်ကျွန်တော်တို့ဒီ88ကနေပြန်ကောက်ရလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့အခုပြဿနာဖြစ်နေတဲ့ဒီဘာမားဆိုတဲ့စကားဗမာစကားမဟုတ်ဘူးဘာမားဆိုတာအင်္ဂလိပ်စကား။အဲတော့အင်္ဂလိပ်စကားကိုဒီ88ရေးတော်ဘုံနောက်ပိုင်းမှာဒီအင်္ဂလိပ်စကားပြောတဲ့နိုင်ငံတွေပေါ့အမေရိကန်အင်္ဂလန်ဩစတြေးလျကနေဒါပေါ့ဗျာ။ဝိုင်းပြီးတော့ဒီအစိုးရကို88မှာလူ1000ကျော်တတ်တယ်အတွက်ဝိုင်းပြီးတော့ဒီစေဆိုးရကိုဝေဖန်နေတဲ့အချိန်မှာသူကဒါဟိုဟိုဆိုတော့မင်းတို့ကခေါ်တဲ့နိုင်ငံငါတို့ဘာမှကိုပြောင်းအာယုံပြောင်းတာပေါ့ဗျာနိုင်ငံရေးရတာဝါရဖျားစစ်စင်ရေးပေါ့အေးဘာမှမဟုတ်ဘူးခေမြန်မာလုတ်တယ်ဆိုပြီးတော့လုတ်လိုက်တော့ဒီဘာမှဆိုတာအင်္ဂလိပ်စကားဗျာအဲ့ဒါကြီးကိုမြန်မာလို့သွားပြီးမြန်မာစကားနဲ့သွားတိုးလိုက်တဲ့အခါကျတော့ဟိုအကုန်လုံးရှုပ်ထွေးကုန်တာပေါ့ဗျာဒါပေမဲ့အဲ့ဒီမှာဘယ်လိုဖြစ်သွားလဲဆိုတော့အင်္ဂလိပ်စကားပြောတဲ့နိုင်ငံတွေကတော့ဝေဘာနေတာမရအောင်မင်းတို့ပြောရင်ပြောငါတို့ကတော့ငါတို့အင်္ဂလိပ်စကားဘာမာဆိုတာဒီတိုင်းပဲပြောပေါ်ပါပဲဆိုပြီးဆက်ခေါ်တယ်အဲ့တော့သူကဗမာဒယ်လီဂိတ်ကတော့ကုလသမဂ္ဂမှာသွားပြီးတော့နာမည်ပြောင်းပြီးတော့ကုလသမဂ္ဂမှာကျွန်တော်တို့နာမည်ဟိုမြန်မာကနေဗမာကနေမြန်မာပြောင်းပါတယ်လို့သွားပြောတော့ကုလသမဂ္ဂကလည်း9ရက်အတွင်းမှာလက်ခံလိုက်တယ်ပေါ့ဗျာလက်ခံလိုက်တော့အဲ့ဒါနဲ့မြန်မာဖြစ်သွားတာခင်ဗျာတကယ်စဉ်းစားကြည့်လို့ရှိရင်ဒီ China ဆိုတာအင်္ဂလိပ်စကားဗျာ Japan ဆိုတာလည်းအင်္ဂလိပ်စကားပဲ Japan က Japan သူ့ကိုယ်သူ Japan လို့မခေါ်ဘူးကျွန်တော် Japan မှာကျွန်တော်ငါးနှစ်ပညာသင်ဘူးတယ် Japan ကသူ့ကိုယ်သူ Nihon လို့ခေါ်တယ် Nippon လို့လည်းမခေါ်ဘူး Japan ကသူ့ကိုယ်သူ Nihon ခေါ်တယ်အင်္ဂလိပ်က Japan ခေါ်တယ်အဲ့ဒါကိုအင်္ဂလိပ်ကိုသွားပြီး Japan ကငါ့ကို Nihon ခေါ်ပါဆိုပြီးတော့ဘယ်တော့မှမပြောဘူးတရုတ်လည်းဒီတိုင်း
ဟုတ်တယ်ဟုတ်ဆရာ
တရုတ်ကတရုတ်နာမည် Chinaတရုတ်ကသူ့ကိုယ်သူဂျွန်းွာလို့ခေါ်တာဂျွန်းွာကတရုတ်စကားအဲ့တော့တရုတ်ကချိုင်းနာနေရာမှာဂျွန်းွာလို့ပြောင်းပါလို့ဘယ်တော့မှမပြောဘူးအဲ့တော့ဗမာအစိုးရတည်းလူတက်ပြီးတော့ဒါအာယုံပြောင်းအောင်လို့လုပ်တယ်ဒါဝါရပြဆင့်စင်ရေးပဲဗ
ျဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုသူဆက်သွယ်ထားတဲ့တော်တော်ရှင်တွေလည်းတော်တော်များများရှိနေပါတယ်ကိုစင်ကိုကိုထိုင်းနိုင်ငံကပါကိုစင်ကိုကိုသဘောထားဆွေးနွေးလို့ရပါတယ်ခင်ဗ
ျလူငယ်တယောက်အနေနဲ့ဟိုဆွေးနွေးခြင်းတွေဆိုတော့ကဒီဥစားဟိုပြောရဆိုလို့ရှိရင်လူငယ်တွေသိလာတာဘာမှဆိုတာဒါမြန်မာပြည်မှာတော်တော်များများတော့လူငယ်ပိုင်းလောက်တော့မသိတဲ့အရာပါငါဟိုဥပမာဆိုလို့ရှိရင်ကျွန်တော်ဆိုရင်1997မှာမွေးရဲဟိုဘာမှဆိုတာဟိုကုခဲမတ်သူဘာလို့အဲ့ထဲမှာကြီးမှာဘာမှလို့ကြီးအတွေ့အဲ့မျိုးမြန်မာပြည်ထဲမှာအားလုံးကသိကြတာတော့မြန်မာလို့ပဲသိကြအခေါ်ချင်းကြွားကြတယ်ခင်ဗျအခုလိုထိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့ဒီဘာမှဆိုလို့ရှိရင်ဘာမှလို့မခေါ်ဘူးဗျဘာမှလို့ခေါ်ကြတယ်ဗျဒါကတော့လူမျိုးနာမည်တစ်ခုတုံးသက်ပြီးခေါ်တဲ့နာမည်လို့ထင်တယ်ကွာ။ဟိုမြန်မာဆိုတာကတော့ဒါဟိုတော်လေးလေးလာလိုက်ခါတာအားနဲ့နေတယ်ကွာ။ဟိုပထမကမြန်မာနိုင်ငံတော်တည်ထောင်တာတို့ဘာတို့အဲ့လိုမျိုးကနေပြီးတော့မြန်မာဆိုတာကတော့ဟိုပေါင်းစည်းတဲ့နာမည်လို့မျိုးခေါ်သိလို့ရတယ်ကွာ။မြန်မာဆိုတာကတော့ဒါကျွန်တော်စိတ်ထဲမှာတော့လူတဲ့နာမည်မဟုတ်ဘူးကွာ။နိုင်ငံလုံးရဲ့အမည်ခဏ။ဘာမှဆိုတာတော့ဒါလူမျိုးတစ်ခုလုံးရဲ့ဟုတ်နာမည်ကိုသုံးထားတယ်လို့ထင်တယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါခင်ဗျ
ဟုတ်ကျွန်တော်ဟုတ်ကဲ့
ဟုတ်ကဲ့ဟို ခုကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ပြန်ပြီးအလှည့်ပေးချင်ပါတယ်အရင်ဆုံးကဆရာဦးစောထွန်းကိုမေးချင်တာပါဆရာတခြားမဟုတ်အခုဆက်စပ်ပုဂ္ဂိုလ်ကလည်းပြောတာပါတယ်တချို့ကတော့ကျွန်တော်ဒီတော်တော်ရှင်နေဘေးစားတချို့လည်းနောက်ပိုင်းမှာကျွန်တော်ဖော်ပြချင်ပါတယ်ဒီထဲမှာလည်းတချို့ကထောက်ပြနေတာဘာမှဆိုတဲ့စကားလုံးကတိုင်းရင်းသားတွေကိုကိုစားမဖြစ်ဘူးဆိုတဲ့အမြင်မျိုးတွေလည်းရှိပါတယ်တချို့ကလည်းဒါကကိုလိုနီခေတ်ကအခေါ်ကျွန်းကျွန်းစုံနေတယ်ဆိုပြီးတော့ဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်ဆိုတော့ဒီနေရာမှာဘာမှနဲ့မြန်မာဟိုအခေါ်အဝေါ်အရာဒီဟိုဘာသာစကားအရာရောဘယ်စကားလုံးကပိုတင့်တော်လဲဆရာ
တိုင်းရင်းသားတွေကိုစားပြုမှုမပြုမှုနဲ့ကြည့်ပြောမယ်ဆိုရင်တော့နှစ်ခုစလုံးကတော့ကိုစားမပြုပါဘူးနှစ်ခုစလုံးကကိုစားမပြုပါဘူးဆိုတာကဘာမှဆိုတာလည်းပဲဟိုပမာကိုဆွဲပြုပြီးတော့ဖြစ်တဲ့စကားပါပဲဟိုပမာဆိုတဲ့ဒီကနေဆွဲပြုပြီးတော့ဘာမှလည်းကျုပ်ခေါ်လာတာပါပဲအဲ့တော့ပမာကိုဦးကြတာပါပဲနောက်မြန်မာဆိုတာမှလည်းပဲဒီတိုင်းပါပဲမြန်မာနဲ့ပမာဟာအတူလဲဆိုတော့မြန်မာလည်းပမာပမာလည်းပမာအဲ့တော့ဒီနိုင်ငံကိုပမာနိုင်ငံတက်တက်လို့ခေါ်တာမျိုးဖြစ်နေတော့နည်းနည်းလူမျိုးကြီးဝါရနည်းနည်းဆန်းနေပါလေအဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကဟိုဒါတော့အဲ့ဒါနဲ့မဆန်းဘူးအဲ့တော့ခုစလုံးကတော့ဟိုတိုင်းရင်းသားအလုံးကိုကြားမပြည့်ဘူးဆိုတဲ့အချက်ကတော့ဒါကတင်ဆိုင်တယ်နောက်ဟိုစကားအနေဖြစ်လို့မြန်မာဆိုတဲ့စလုံးပေါင်းမှာတော့ပြဿနာတစ်ခုနိုင်ငံခြားသားတွေအတွက်ပါရှိနေတဲ့ပြဿနာကနောက်ဆုံးကအာပြအဲဒီအာဆိုတာလည်းပဲလုံးဝထဲမကောင်းပါဘူးဒီအာပါလို့ရှိရင်ဒီမှာတော့အာကနဲ့ခက်လို့ရှိတော့ဒါမြန်မာဆိုတဲ့စလုံးကိုကြီးရတဲ့မလေးရတဲ့အေးသားမျိုးလို့ဆိုရပါလိမ့်မယ်ဒါတော့စကားဆက်လို့ပြောတာပါခုနကမိကုန်ပြန်ဖြေရနော်နောက်ခုစလုံးဟာတိုင်းရင်းသားကိုကိုစားပြုရနာမည်တွေတော့မဟုတ်ပါဘူ
းဟုတ်ကဲ့ဆရာကျေးဇူးပါဟိုတခုရှိတာဒီစစ်ဟိုအခုဒီဘာမှမြန်မာအပြောင်းလဲရလဲဖြစ်ချင်တော့ဒီစစ်စိုးကလက်ထက်မှာသူတို့သဘောနဲ့သူတို့ပြောင်းနေဆိုပြီးလူတွေကဟိုမနစ်မြူတာလဲအဓိကတစ်ပိုင်းပါတယ်နောက်တစ်ခုကလည်းဟိုစစ်စိုးကလက်ထက်မှာပြောင်းနေအဲ့ဒီအချိန်မှာပဲဒီအတိုက်ခံနေတဲ့ဒီမိုကရေစီအင်အားစုတွေနောက်ဒီမိုကရေစီအင်အားစုတွေကိုထောက်ခံအားပေးတဲ့ဒီနိုင်ငံတကာအတိုင်းဝန်းဆိုရင်လည်းဘာမှဆိုပြီးဟိုဆိုတဲ့အတုံးကိုပို့ပြီးတော့သူတို့ကဦးစားပေးပြီးတုံးတာမျိုးတွေရှိတော့ဒီလိုအတုံးလုံးနှစ်ခုဟာဒီအစိုးရနဲ့အတိုက်ခံကိုကိုစားပြုနေတယ်လို့ဖြစ်နေတဲ့ကိစ္စရောဟိုဒီအတုံးနှုံးဒီနောက်ကျောင်းရပြဿနာဖြစ်နေတာမျိုးလားဆရာဦးအောင်ခင်သဘောထားဆွေးနွေးပေးစီရင်ပါလေ
ဟဲ့စပြီးတော့မြန်မာစလုပ်တဲ့အချိန်မှာတော့ဒီအစိုးရကိုဝေဖန်တဲ့လူတွေကဘာမှပဲသုံးတယ်ပေါ့ဗျာအစိုးရနဲ့ပတ်သက်ပြီးတော့စစ်စိုးရကိုပြုတ်ပြောင်းဆက်ဆံတဲ့လူတွေကသူ့အလိုလိုက်ပြီးတော့မြန်မာလို့သုံးကြတယ်ပေါ့ဗျာဆိုတော့တကယ်တကယ်ကျတော့မြန်မာဆိုတာကမြန်မာစကားဗျာဗမာလို့ပြောရင်ဗမာလို့ပြောမယ်ဗမာစာရေးမယ်ဆိုမြန်မာပေါ့ဗျာအင်္ဂလိပ်လူပြောမယ်အင်္ဂလိပ်လူရေးမယ်ဆိုဘာမှပေါ့ဗျာဘာမှဆိုတာတစ်ကမ္ဘာလုံးတည်တယ်ရှေးတုန်းကလည်းအားလုံးတည်တယ်အင်္ဂလိပ်စာမှာဘာမှစာကြည့်လိုက်ဒီမှာပြောရင်ဘာမှပဲလုပ်တယ်အဲ့တော့ဘာမှကိုအကုန်ပြန်ပြီးတော့မြန်မာလို့ဘယ်သူမှဒါကြီးကိုဒုက္ခခံပြီးတော့မပြောတော့ဘူးဗျာအဲ့တော့အကုန်လုံးလေ့လာတဲ့သူတွေရောဘာတွေရောအကုန်လုံးဒုက္ခရောက်သွားတာပေါ့ဗျာဒီစေစိုးရဝါရဖြန့်တဲ့ကိစ္စလေးတစ်ခုတည်းနဲ့ဒီအင်္ဂလိပ်စာမှာသွားပြီးတော့ဗမာစာသွားထိုးတဲ့အတွက်ဒါအင်္ဂလိပ်စာမှာတက်ပနာပေါ်တာအဲ့တော့ဘာမှမလုပ်ဘဲထားရင်ဘာမှမဖြစ်ဘူးမြန်မာကဗမာစာနဲ့ပတ်သက်တာဗမာစာအရေးသားမြန်မာဘာမှအင်္ဂလိပ်စာအင်္ဂလိပ်စကားအရေးသားအပြောအဆိုဆိုတော့ဘာမှမဆိုင်ဘူးဗျာ
ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်တို့ဒီမှာတောတာရှင်တွေပေးထားတဲ့စာရည်လည်းကျွန်တော်တို့ဖော်ပြချင်ပါတယ်အရင်ဆုံးတစ်ယောက်ကတော့ကိုမင်းခိုင်ထင်ပါတယ်ဟုတ်ကဲ့
ကျွန်တော်တိုင်းရင်းသားတယောက်အနေနဲ့ကတော့မြန်မာဆိုတာကိုပိုးကြိုက်ပါတယ်။ဘာလို့လဲဆိုတော့ဘာမာဆိုတာက British Colony ခေတ်ကအင်္ဂလိပ်တွေကဗမာလူမျိုးစုကိုကိုးစားပြုပြီးသုံးထားတဲ့နာမည်လို့ထင်ပါတယ်။အခုခေတ်မှာလည်းဘာမာလို့ဆက်သုံးနေမယ်ဆိုရင်တိုင်းရင်းသားပေါင်းစုံနေထိုင်တဲ့ကျွန်တော်တို့နိုင်ငံမှာဗမာလူမျိုးတစ်ခုတည်းကိုကိုးစားပြုထားတယ်လို့ဖြစ်နေမှာပါပဲ။မြန်မာကတော့ကြံတိုင်းရင်းသားတွေနဲ့တချို့ဗမာတွေလည်းကြိုက်ကြလိမ့်မယ်ထင်ပါတယ်။မြန်မာကမှတိုင်းရင်းသားအလုံးကိုကိုးစားပြုတယ်လို့ထင်ပါတယ်လူမျိုးရေးပြဿနာတွေနဲ့ပြည်နေတဲ့ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့နိုင်ငံသားတွေရဲ့ ID ကတ်ရဲ့ nationality နေရာမှာရခိုင်ဗမာမွန်ကချင်ချင်းရှမ်းစသဖြင့်လူမျိုးရေးမခွဲခြားပဲမြန်မာတစ်ခုတည်းသာပြောင်းလဲတင်ပါတယ်ဒါမှလည်းနိုင်ငံသားတွေစိတ်ထဲမှာလည်းတို့တွေအလုံးဟာမြန်မာဆိုတာထင်ဟပ်သွားမယ်ထင်ပါတယ်လူမျိုးရေးပြဿနာတွေလည်းရော့သွားလိမ့်မယ်ထင်ပါတယ်လို့ရေးထားပါတယ်ရှင်
။နောက်စာတစ်စောင်လည်းရှိပါသေးတယ်
။ဟုတ်ကဲ့ရှင်ဒီစာကတော့ mind ထွန်းမြင့်လို့ရေးထားပါတယ်။ကျွန်တ ကျွန်တော်တို့တိုင်းရင်းသားတွေဝေခွဲမရဖြစ်နေတာကကျွန်တော်တို့တိုင်းရင်းသားတွေကိုကိုးစားပြုတဲ့နာမည်ကမြန်မာလားဗမာလားဆိုတာပဲမြန်မာနိုင်ငံဆိုလိုက်ရင်ကျွန်တော်တို့တိုင်းရင်းသားတွေကိုကိုးစားမပြုတယ်လို့ခံစားရတယ်။ဘာကြောင့်လဲဆိုတော့တမိုင်းအဆက်ဆက်ကိုပြန်ကြည့်လိုက်ရင်မြန်မာဆိုတာလူမျိုးကိုဆိုလိုတာဖြစ်ကြောင်းပုဂံခေတ်ကြောက်စာများမှာစတင်၍တွေ့ရပါတယ်။မြန်မာနိုင်ငံလို့ဆိုလိုက်ရင်မြန်မာလူမျိုးတစ်မျိုးတစ်ခုတည်းကိုသာကိုးစားပြုတယ်လို့ဖြစ်ပါတယ်။လွတ်လပ်ရေးမရခင်တဲ့ရပီးချိန်ကလေးကတိုင်းရင်းသားအလုံးကိုကိုးစားပြုတဲ့နာမည်ဗမာဆိုတဲ့အခေါ်ကတိုင်းရင်းသားတွေကိုပါကိုးစားပြုကြောင်းလေ့လာတွေ့ရှိပါတယ်။ဗမာဆိုတဲ့အသုံးနှုန်းကသာတိုင်းရင်းသားတွေကိုကိုးစားပြုတာပါပင်လုံစားချုပ်မှာလည်းဗမာလို့သုံးခဲ့တယ်။ထောက်ကွက်49ဖွဲ့စည်းပုံမှာလည်းဗမာလို့ပဲသုံးခဲ့တယ်။လွတ်လပ်ရေးပြည်နောက်ပိုင်းမှာလည်းဗမာလို့သုံးနှုန်းခဲ့တယ်။ဘာပြဿနာမှမရှိခဲ့ပါ။ဗမာနဲ့မြန်မာဆိုတာနွားသားနဲ့အမဲသားလို့မဖြစ်နိုင်ပါဘူး။ဒီလိုပေါ့ပေါ့တွေးလိုက်ရင်တိုင်းသားပေါင်းစုံနေထိုင်တဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာလူမျိုးရေးပြဿနာကရှင်းလို့မပြီးပဲပိုပြီးကြာရှည်လာနိုင်ပါတယ်တဲ့ရှင်
။ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူကတော့ကျွန်တော်အသံဖိုင်နဲ့ပြပို့ထားတာပါဒေါခင်မျိုးစုရန်ကုန်မြို့ပါခင်ဗျာ
။ဒီလိုနာမည်ပြောင်းတဲ့ကိစ္စက1989ကစရထင်ပါတယ်။အဲ့ဒီအချိန်မှာကျမအစိုးရဝန်ထမ်းဖြစ်ကားစားတက်ကလည်း20ကျော်အရန်ကိုတကြွအမည်လူကြီးစကားနားထောင်နေသေးတဲ့အရွယ်ဆိုတော့ဘမောမြန်မာလူပြောင်းဗမစ်ကိုမြန်မာလူပြောင်းဆိုတဲ့အတိုင်းပြောင်းခွက်ခဲ့တာပေါ့ဒါပေမဲ့လို့အစိုးရအလုပ်ကထွက်ပြီးနောက်ပိုင်းမှာမြန်မာနိုင်ငံရဲ့နယ်နိမိတ်ကိုကျော်ပြီးအပြင်ကိုထွက်လိုက်တာနဲ့ဘယ်နိုင်ငံလဲအမေးခံရတယ်မြန်မာလူပြောင်းပြင်းရင်အင်္ဂလိပ်စကားကျွမ်းကျင်ရင်ပြောတတ်တယ်သူလည်းငြိမ်သွားပြီးတော့ခဏလေးနေမှာအိုးဘမောလူပြောင်းပြောတာတွေ့ရပါတယ်တချို့ကနာမည်ပြောင်းထားတာသတိမထားမိမိတာမျိုးရှိတယ်လို့ပဲတချို့ကလည်းအတန်ထွက်ရခဲ့လို့တချို့ကလည်းမလိုအပ်ပဲနဲ့ပြောင်းနေတဲ့အမျိုးတွေတွေ့ရပါတယ်။အိမ်နီးချင်းနိုင်ငံတွေကဆူရနဲ့ပတ်သက်တဲ့သူတွေကတော့မြန်မာစာတွေပါတင်ပြီးတော့မှမြန်မာလူခေါ်တာတွေလည်းတွေ့ရပါတယ်။တကယ်တော့ဘာမှဆိုတာမြန်မာနိုင်ငံနဲ့နေနမိထဲမှာရှိတဲ့နေရာအားလုံးကိုဆိုတာပါ။ဘာမှကိုကိုစားပြုတ်ပြီးတော့ဂျန်တဲ့တိုင်းသားတွေကိုခြံထားတာမျိုးမဟုတ်ပါဘူး။
ကျွန်တော်တို့ဒီအစီအစဉ်ဆုံးမသက်ခင်မှာတော့ဒီပင်တိုင်းဆွေးနွေးတဲ့ပုဂ္ဂိုလ်၂ယောက်ရဲ့သဘောထားကိုလည်းကြားချင်ပါတယ်။ဆရာတို့ဆိုတော့ဒီလိုအခုလိုဝိဝါဒကွဲစရာတွေမဖြစ်အောင်ဆိုလို့ရှိရင်ဘလို့ဖြည့်ရှင်းတင်တယ်လဲ။အရင်ဆုံးတော့ကျွန်တော်ဆရာဦးစောထွန်းရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာ
။ဝိဝါဒမကွဲပြားအောင်ဆိုရင်တော့ဝိုင်းဝန်းညှိနှိုင်းရဖို့ပေါ့လေ။ဆွေးနွေးကြဆွေးနွေးပြီးအဖြေရှာကြဖို့ပေါ့။ဒါလိုနဲ့ပဲကြီးရှင်းနိုင်မယ်ထင်ပါတယ်။
ဟုတ်ကဲ့ဆရာဆရာဦးအောင်ခင်ရဲ့အမြင်ရောခင်ဗျာဆရာအခုလိုဟိုအခုစောစောလည်းတောတက်ရှင်နေစာရီထဲမှာရောအတန်ဖိုင်နေနဲ့ပြဖို့သွားတဲ့အထက်မှာတချို့ကတော့မြန်မာဆိုတာပိုကြိုက်တယ်တချို့ကဘာမှဆိုတာကြိုက်တယ်ဆိုပြီးအမျိုးမျိုးဝိဝါဒကွဲစရာတွေဖြစ်နေတော့ဒီလိုကိစ္စတွေကိုဘယ်လိုဖြေရှင်းသွားကြမလဲဆရာ
ကျွန်တော်သိတဲ့လောက်ကတော့အာနာရှိတဲ့လူကဖြေရှင်းတာပေါ့ဗျာကမ္ဘောဒီးယားမှာလည်းဒီလိုပဲကမ္ဘာနီတက်လာလူတက်ပြီးတော့ဟိုလူတက်တာလူမသိအောင်ဆိုပြီးတော့ကမ္ဘောဒီးယားကိုကမ္ပူချာလို့ပြောင်းပြတယ်။ကမ္ပူချာနေတခါနောက်တခါဒီမိုကရေစီအစိုးရတက်လာတော့ကမ္ဘောဒီးယားပြန်ဖြစ်သွားတယ်။အဲလိုပဲအာဏာရှိတဲ့အစိုးရကနေပြီးတော့ကိုယ်လက်မကမှာတွားပြီးတော့ဒီနာမည်ပြောင်းနေမှာလေလို့တွားပြောလိုက်ရင်ဒါတပတ်အတွင်းပြောင်းပြီးမှာပေါ့
။ဟုတ်ကဲ့ဆရာကျေးဇူးပါ။ပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုကျေးဇူးတင်ပါတယ်။ကျွန်တော်အစီအစဉ်တော့ကိုပေးပို့ထားပေးမယ်လည်းပဲကျွန်တော်တို့ပြန်ပြီးမဆက်သွယ်နိုင်တဲ့လူတွေစာရီကိုအလင်းမသိတဲ့တွေမဖော်ပြနိုင်တဲ့အတွက်လည်းထူးတောင်းပါတယ်ခင်ဗျာ။
အင်္ဂါနေ့ညဒိုင်ရိုက်လေးလိုင်းအစီအစဉ်ကိုကိုအောင်လွင်ဦးတင်ဆက်ခဲ့တာပါရှင်။ထုတ်လုပ်သူကတော့မတ်စုမူမှာ VOA မြန်မာပိုင်းကနေဒိုင်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတင်ဆက်နေပါတယ်။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေ၊သတင်းတွေပေါ်မှာသောရရှင်တွေရဲ့အမြင်သဘောထားတွေပါဝင်ဆွေးနွေးနိုင်အောင်ဖိတ်ခေါ်တင်ဆက်နေတာလည်းဖြစ်ပါတယ်။ဒီအစီအစဉ်နဲ့ပတ်သက်လို့ဆက်သွယ်နိုင်တဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါရဲ့ရှင်။ဗုဒ္ဓဘုနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်။ American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။လူပုဂ္ဂိုလ်တဦးတယောက်ရဲ့စိတ်ကူးတီထွင်မှုဒါမှမဟုတ်ဖန်ကြီးတင်ပြချက်တွေကိုခိုးယူမှုဟာတခြားလူပုဂ္ဂိုလ်တဦးတယောက်ရဲ့ကားဒါမှမဟုတ်သူ့နေအိမ်ကိုဖောက်ထွင်းဝင်ရောက်မှုနဲ့အဖိုးတန်ပစ္စည်းတွေကိုခိုးယူမှုလောက်ရာဇဝတ်မှုတိတ်မမြောက်ပါဘူး။ဒါပေမဲ့လည်းအကြောင်းရင်းကညာနာဥစ္စာလို့လည်းသိကြတဲ့လူတွေရဲ့ကိုယ်ပိုင်စိတ်ကူးစိတ်တန်းကနေရရှိလာတဲ့အကျိုးရလဒ်တွေကိုယူလိုက်တဲ့အတွက်လူတိုင်းပေါ်ထိခိုက်နစ်နာမှုတွေဖြစ်စေပါတယ်။ဈေးကွက်မှာအသုံးပြုနေကြတဲ့သင်္ကေတတွေ၊အမည်တွေ၊ဓာတ်ပုံဒီဇိုင်းတွေအပါအဝင်တီထွင်မှုတွေစာပေနဲ့အမှုပညာဖန်တီးမှုလက်ရာတွေလိုမျိုးလူစိတ်ကူးနဲ့ထူးထူးခြားခြားဖန်တီးထားမှုတွေကိုရည်ညွှန်းတဲ့ညာနာဥစ္စာကိုဥပဒေအရနောက်ပိုင်းမှာအတိအမှတ်ပြုကာကွယ်ပေးခဲ့ပါတယ်။
ဒါတွေထဲမှာတေဂီတာဖျော်ဖြေမှုတွေရုပ်ရှင်တွေဖက်ရှင်ဆေးဝါးနဲ့နီးပညာတီထွင်မှုတွေနဲ့နေပဲဆုံးအမျိုးစုံမှာရှိပြီးသားဒီဇိုင်းတွေပေါ်ခင်မီနီးတွေနဲ့ပြန်လည်စမ်းသစ်တီထွင်မှုတွေလည်းပါဝင်ပါတယ်။ညာနာဥစ္စာခိုးယူမှုရဲ့တချို့အကျိုးဆက်တွေကသိသာပါတယ်။ဈေးဝယ်တယောက်ဟာခိုးကူးထားတဲ့ရုပ်ရှင်ကဒါမှမဟုတ်နာမည်ကြီးကုမ္ပဏီအမှတ်တံဆိပ်အမျိုးအစားပုံစံပြုလုပ်ထားတဲ့ပစ္စည်းအတုကိုအမြဲတမ်းဝယ်ယူတာမျိုးအဲ့ဒီကုမ္ပဏီပိုင်ရှင်ကသူတို့ရဲ့လုပ်အားကအတွက်နင့်နာကြေးလည်းမရရှိကြသလိုဝယ်ယူမှုတန်ဖိုးဟာကျတင်တာထက်နည်းနေတာကြောင့်ဈေးဝယ်ရဲ့လှည့်စားခြင်းကိုခံရပါတယ်။တကယ်လို့လူနာတယောက်ဟာစေဝါအတုနဲ့ကုသခံရမယ်ဆိုရင်သူတို့ရဲ့ကျန်းမာရေးအခြေအနေဟာဆိုးဝါးလာနိုင်တာဒါမှမဟုတ်သေဆုံးနိုင်တာကြောင့်ဆိုးဝါးလာပါတယ်။ညာနာဥစ္စာခိုးယူမှုကအမှုပညာရှင်တွေတီထွင်ဖန်တီးသူတွေနဲ့ပြန်လည်စမ်းသစ်တီထွင်သူတွေအနေနဲ့သူတို့ရဲ့နင့်နာကြေးတွေဆုံးရှုံးနေရတာအစိုးရကအခွင့်ဘဏ္ဍာမရရှိတာနဲ့စီးပွားရေးဖွံ့ဖြိုးမှုနှဲကွေးစေတာဖန်တီးမှုနဲ့စမ်းသစ်တီထွင်မှုတွေကိုရပ်ဆိုင်းစေပါတယ်။ဧပြီလ26ရက်နေ့ကိုတော့နိုင်ငံတကာညာနာဥစ္စာနေ့အဖြစ်သတ်မှတ်ထားပြီးဒီလိုသတ်မှတ်တာဟာစိတ်ကူးယဉ်ဖန်တီးမှုနဲ့စမ်းသစ်တီထွင်သူတွေကနေခင်မီဖွံ့ဖြိုးတိုးတက်တဲ့လူမှုအတိုင်းအဝိုင်းမျိုးလှုပ်ဆောင်နိုင်အောင်ငွေကြေးထောက်ပံ့ကူညီပေးမှုပေါ်ဂုဏ်ပြုဖို့တင်မကပဲကဘာတဝန်းနေရာတိုင်းမှာညာနာဥစ္စာနဲ့ပတ်သက်ပြီးအကာအကွယ်ပေးဖို့လိုအပ်တယ်ဆိုတာကိုသတိထားမိလာစေဖို့လည်းပါဝင်ပါတယ်။ညာနာဥစ္စာအခွင့်အရေးကိုကာကွယ်ခြင်းနဲ့အရေးယူခြင်းဟာအချိန်အရင်းအမြစ်တွေနဲ့ဖွံ့ဖြိုးတိုးတက်တဲ့နည်းပညာသစ်တွေနဲ့ရှိပြီးသားအရာတွေခင့်မီတိုးတက်စေရေးပေးဆက်ထားရတဲ့လူအုံနောက်စွမ်းအားတွေတချို့ဒါမှမဟုတ်ဖန်တီးနိုင်စွမ်းရှိတဲ့နိုင်ငံသားအများစုရဲ့လှုပ်ဆောင်ချက်တွေနဲ့အမျိုးအစားနဲ့စတိုင်သစ်တွေထုတ်လုပ်နိုင်မှုတွေစီကနေအကျိုးကျေးဇူးတွေကိုကဘာကြီးအနေနဲ့ဆက်ပြီးရရှိနေမှာဖြစ်ပါတယ်။ဒါမှသာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုမြင့်တင်စေပြီးရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်ခြင်းအပြင်နိုင်ငံသားတွေအားလုံးအတွက်အလုပ်ကင်သစ်တွေနဲ့အခွင့်အလမ်းသစ်တွေကိုဖန်တီးပေးတဲ့စီပဲဥလဲသွားမှာလည်းဖြစ်ပါတယ်။ဧပြီလ26ရက်နေ့မှာဖန်တီးပြီးစမ်းသစ်တီထွင်နိုင်မဲ့လူရည်သွေးကိုဂုဏ်ပြုကြရင်လူသားအားလုံးရဲ့ကံကြမ္မာအတွက်ညာနာဥစ္စာကာကွယ်ရေးဥပဒေတွေတည်ထန့်ခိုင်မြဲစေဖို့မိတ်ဆွေရောင်းရင်အားလုံးကိုတောင်းဆိုလိုက်ကြပါရှင
်။မိဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကျမတို့ VOA မြန်မာပိုင်းစီစဉ်တွေကိုအင်တာနက်ဆာမျက်နှာမှာတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ။
အမေရိကန်နိုင်ငံရှိပဲချန်ကပြည်နယ်၅ခုမှာအမေရိကန်သမ္မတလောင်းပါတီတွင်ပနမရွေးချယ်မှုတွေကိုကျင်းပနေတာမှာဒေသဆန်တော်ချင်းအင်္ဂါနေ့ည၈နာရီမှာမရုပ်နေပိတ်သွားခဲ့ပြီဖြစ်ပါတယ်။ဒီရွေးချယ်မှုတွေမှာ Republican Party ကဘီလီယနာတထည်ကြီး Donald Trump နဲ့ Democratic Party က Hillary Clinton တို့ဟာသူတို့ပါတီအသီးသီးရဲ့သမ္မတကိုယ်စားလှယ်လောင်းတွေအဖြစ်ကိုစားပြုရှင်ပြိုင်နိုင်ဖို့ပုံမနှိမ့်ဆက်လာလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ Republican Party နဲ့သမ္မတကိုယ်စားလှယ်ရွေးချယ်မှုတွေပြုလုပ်တဲ့ပြည်နယ်၅ခုစလုံးမှာဘီလီယနာတထည်ကြီး Donald Trump ကအနိုင်ရဖို့မျှော်လင့်ထားတဲ့နေ့မှာပဲ Republican ဒါမှမဟုတ် Republican ဘက်ရင်းနဲ့မဲပေးသူတွေရဲ့ထောက်ခံမှုအရေအတွက်ဟာ50ရာခိုင်နှုန်းထိရှိသွားပြီလို့ NBC သတင်းဌာနနဲ့ Survey Monkey တို့ပူးတွဲပြုလုပ်တဲ့လူမှုစစ်တမ်းမှာဖော်ပြထားပါတယ်။ Trump ရဲ့ပြိုင်ဘက်နှုတ်ဖြစ်တဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ကတော့သူတို့အပေါ်ထောက်ခံတဲ့အရေးအတွက်ရောကြပြီး Trump ရဲ့နောက်မှာစက္ကနနဲ့ချီပြီးပြတ်ကျနေကြတယ်လို့ဆိုပါတယ်။နိုင်ငံတော်အတိုင်းနိုင်ငံတော်ဦးအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာငင်းညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်ဖြစ်အရင်သမ္မတဥက္ကဋ္ဌအစိုးရအဖွဲ့ဖွဲ့စည်းခဲ့တဲ့အပြစ်ကရဆဲဆန်ရပူးတွဲဆောင်ကြည့်ကော်မတီနဲ့ဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံမှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့ဒီကော်မတီအပေါ်ဘလို့သဘောထားသလဲနောက်ဘလို့ပူးပေါင်းဆောင်ရွက်ပြီးလှုပ်ဆောင်နိုင်ကြမလဲစတာတွေကိုဆွေးနွေးမှာဖြစ်တယ်လို့ပြည်ထောင်စုအဆင့်ပြစ်ခတ်တက်ခတ်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ရဲ့လက်ရှိဥက္ကဋ္ဌဒုတိယဘုတ်ဘူးချုပ်ကြီးရာပြည့်ကမနေ့ကနေပြည်တော်မှာစတင်ကျင်းပတဲ့၅ချိန်မြောက်အစည်းအဝေးမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဧပြီလ18ရက်နေ့ကစတင်သိခါမှာခင်ဗျာမြန်မာနိုင်ငံမှာဧပြီလ19ရက်နေ့ကစတင်ဖြစ်ပေါ်ခဲ့တဲ့လေပြင်းတိုက်ခတ်မှုနဲ့မိုးသီးကြမှုတွေကြောင့်မန္တလေးတိုင်းစကိုင်းတိုင်းရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ချင်းပြည်နယ်ဒီအတွင်းမှာမြို့နယ်ပေါင်း40ကျော်မှာကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ပြီးအင်ဂျင်ပေါင်းထောင်နဲ့ကြီးပျက်စီးခဲ့တယ်လို့ကုလသမဂ္ဂအိုချာကပြောပါတယ်
။ကိုဇော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။
ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆက်မိုးဝေပါရှင်အင်ဂျင်နီယာကတော့ Howie Smith ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.